Welcome to the Voice America in Burmese.
မင်္ဂလာညချမ်းပါတော်တော်ရှင်များခင်ဗျာ VOA American တိုင်းရဲ့2023ခုနှစ်နိုဝင်ဘာလ3ရက်တောက်ကြညာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ဆက်လွှင့်နေပါပြီ။ line to meter 1925.32 ချင်း VOA ရဲ့ website Facebook နဲ့ YouTube မှာလည်းထုတ်လင့်ချိန်ဒီတစ်ချိန်တည်းနားဆင်ကြည့်ရှုနိုင်ပါပြီခင်ဗျာ။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်းပါ
မင်္ဂလာညချမ်းပါရှင်ကျွန်မကတော့ဆူမြတ်ပေါ်မှာအရှိလေပိုင်းဒေတာကိုတလအတွင်းမှာဒုတိယအကြိမ်ရောက်နေတဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဟာအစ္စရေးကောင်ဆောင်တွေနဲ့တွေ့ဆုံပြီးတော့ဂါဇာဒေတာတွေကအရက်သားတွေကိုအကာအကွယ်ပေးဖို့အတွက်တိုက်တွန်းပြောကြားခဲ့ပါတယ်။ဟာမတ်စစ်သွေးကြွအဖွဲ့ကိုတိုက်နေတဲ့အစ္စရေးအတွက်စည်ရေးအကူအညီဒေါ်လာ 14.5 ဘီလီယံထောက်ပြပတ်မဲ့အဆိုပြုချက်ကိုအမေရိကန်အောက်လွှတ်တော်ကမနေ့တုန်းကအတည်ပြုခဲ့ပါတယ်။မြန်မာနိုင်ငံအရှိမြောက်ပိုင်းနဲ့အရှိတောင်ပိုင်းဒေတာတွေမှာသတင်းတပတ်အတွင်းအိုးအိမ်ဆွတ်ထွက်ပြေးရသူဟာ2000ကျော်တိုးလာတယ်လို့ကုလသမဂ္ဂကပြောကြားလိုက်ပါတယ်။အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဒီကနေ့ညမှကြီးညာပေးပါမယ်ရှင်
။ကျေးဇူးပါမဆုမြတ်မွန်ရေ။အခုလိုသတင်းတွေပြီးမှာတော့ဒီညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေမှာဆိုရင်ဒီရှမ်းမြောက်နဲ့ဆက်ဆက်နေတဲ့သတင်းအများစုကိုပြောရမှာရှမ်းမြောက်မှာပဲစစ်ကောင်စီတပ်စခန်းတွေဆက်လက်တိုက်ခိုက်နေရတာမှာ TNL တောင်းတက်ပြောခွင့်ရက
ဒီမနေ့မှာတော့အမုံမဲမြို့နယ်ကမှရှိတဲ့ခုံခါကတခုကျွန်တော်ထပ်မံကြေးကြီးရမိတာရှိတယ်။နောက်မန္တုံဒီကစီစကားတခုရည်ဒီရဲ့စကားတခုပေါ့
။နောက်ဒီရှမ်းမြောက်တိုက်ပွဲတဲ့တရင်တစ်ပတ်အတွင်းမှာပဲအရသာတည်ဆုံးသူက20ကျော်သွားပါပြီ။နောက်ရှမ်းမြောက်တိုက်ပွဲကြောင့်တရုတ်မြန်မာကုန်သွယ်ရေးကတော့ရပ်ဆိုင်းသွားပါပြီ။အခုလိုတရင်လွှာတွေအပြီးမှာတော့တောက်ကြညာပတ်စင်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကန္တာနောက်သုဒ္ဓဆောင်ရဲ့အမေရိကန်တခွင်နဲ့သိပ္ပံနဲ့နေပညာကဏ္ဍတွေကိုစက်တိုင်နှဆိုင်ကြည့်ရှုရမှာပါအခုရင်ဆုံးတော့ထိတ်တရောက်တဲ့တွေကိုမဆုမြတ်မွန်းနဲ့ပြောပြပေးပါပါခင်ဗျာ
အရှိလေပိုင်းဒေသမှာဒီတလအတွင်းဒုတိယအကြိမ်ရောက်နေတဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်ဟာအစ္စရေးခေါင်းဆောင်တွေနဲ့ဒီကနေ့တွေ့ဆုံခဲ့ပြီးတော့ဂါဇာဒေသတွေကအရက်သားတွေမထိခိုက်အောင်အကာအကွယ်ပေးဖို့အတွက်ပြောကြားခဲ့ပါတယ်။အောက်တိုဘာ9ရက်နေ့တုန်းကအဖြစ်မျိုးထပ်မဖြစ်အောင်လို့ကာကွယ်တဲ့နေရာမှာဘလို့ပုံစံကာကွယ်တယ်လဲဆိုတာအရေးကြီးတယ်လို့ဝန်ကြီးဘလင်ကင်ကအစ္စရေးသမ္မတနဲ့တွေ့ဆုံစဉ်မှာပြောကြားခဲ့တာဖြစ်ပါတယ်။
And it is very important that when it comes to the protection of civilians,who are caught in a crossfire of Hamas's making that everything be done to protect them
Hamas တို့ရဲ့ပြစ်ခတ်တိုက်ခိုက်မှုမှာကြားညံ့နေတဲ့အရက်သားတွေကိုကာကွယ်ဖို့တိတ်အရေးကြီးကြောင်းအောက်တိုဘာ9ရက်တိုက်ခိုက်မှုနဲ့လုံးဝမသက်ဆိုင်တဲ့အရက်သားတွေအခုအညီအလွန်အမင်းလိုအပ်နေသူတွေကိုအတက်နိုင်ဆုံးကာကွယ်ကူညီဖို့အရေးကြီးကြောင်းဝန်ကြီးဘလင်ကင်ကပြောကြားခဲ့တာဖြစ်ပါတယ်။ Hamas စစ်သွေးကြွတွေရဲ့အောက်တိုဘာ9ရက်နေ့တိုက်ခိုက်မှုမှာအစ္စရေး 1,400 ထက်မနည်းသေဆုံးခဲ့ပြီးတော့200ကျော်လဲရဇာကန်တွေဖြစ်ဖမ်းဆီးခံထားရပါတယ်။ဒီတိုက်ခိုက်မှုကိုလက်တုံ့ပြန်တဲ့အနေနဲ့ Israel တို့က Hamas စစ်သွေးကြွအဖွဲ့ကိုအမြင့်ဖြတ်တိုက်ခိုက်မယ်လို့ကြေညာပြီးတော့ Gaza ဒေသတွေကပါလက်စတိုင်းပိုင်နက်တွေအပေါ်တိုက်ခိုက်နေပါတယ်။အစားအသောက်နဲ့ဆေးဝါးအကူအညီတွေအလွန်လိုအပ်နေတဲ့ Gaza ကမ်းမြောင်ဒေသကိုလူသားချင်းစာနာတဲ့အကူအညီတွေပို့ပေးနိုင်ဖို့နဲ့အပြစ်ခတ်ရက်ဆဲဖို့အတွက်ကုလသမဂ္ဂနဲ့ Arab နိုင်ငံတွေကတောင်းဆိုနေကြပါတယ်။ America အစိုးရကတော့လုံးဝအပြစ်ခတ်ရက်ဆဲတာမျိုးမဟုတ်ပဲအကူအညီတွေပို့ပေးမဲ့နေရာတွေမှာယာယီအပြစ်ခတ်ရက်ဖို့တောင်းဆိုထားပါတယ်အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဘလင်ကင်ဟာအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာတန်ယာဟုနဲ့လည်းဒီကနေ့အစောပိုင်းတုန်းကတွေ့ဆုံခဲ့ပါတယ်ရှင
်ဂါဇာကမ်းမြောင်ကိုလူသားချင်းစာနာမှုအကူအညီပေးဖို့ကြိုးပမ်းနေချိန်မှာပဲဂါဇာမြို့ကိုအစ္စရေးကတော့ဝိုင်းပိတ်ထားလိုက်ပါပြီဂါဇာဒေသမှာလူသားချင်းစာနာမှုဆိုင်ရာအကျက်တဲကိုဖြစ်ရှင်းဖို့နဲ့ဟာမတ်စစ်သွေးကြွတွေနဲ့တိုက်ပွဲတွေခက်တရဆိုင်ဖို့တန်တမာရေးကြိုးပမ်းနေချိန်မှာပဲဂါဇာစစ်တီးကိုအစ္စရေးတပ်တွေဝိုင်းရန်ပိတ်ဆို့ထားလိုက်တာပါအမေရိကန်သမ္မတဂျိုးဘိုက်ဒန်ကတော့အစ္စရေးနဲ့ဟာမတ်တိုက်ပွဲတွေကိုလူသားချင်းစာနာမှုတဲ့ခစ်တရဆိုင်မှုဗိုလ်တပ်နေတုန်းကပဲတိုက်တွန်းထားတာပါအစ္စရေးမှာလူပေါင်း1400လောက်သေဆုံးခဲ့ရတဲ့အောက်တိုဘာလ9ရက်နေ့တိုက်ခိုက်မှုမှာဟာမတ်တွေကတစ်စကံဖြစ်240ကျော်ကိုလည်းဖမ်းဆီးခေါ်သွားခဲ့ပါသေးတယ်တိုက်ခိုက်မှုတွေအစ္စရေးကဟာမတ်တွေပေါ်စစ်ကျင်ညာခဲ့ပြီးလေကြောင်းကနေတောက်လျှောက်တိုက်ခိုက်နေတာပါအစ္စရေးတိုက်ခိုက်တာခံရတဲ့ဂါဇာမှာသေဆုံးသူကတော့9000ကျော်သွားပြီလို့လည်းပါလက်စတိုင်းကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်တိုက်ပွဲတွေကြာဂါဇာဒေသမှာပိတ်မိနေတဲ့နိုင်ငံသားတွေကတော့ဗိုလ်တပ်နေကနေစအစ္စရေးနိုင်ငံကိုစထွက်ခွာနေကြပါတယ်တစ်ချိန်တည်းမှာပဲအစ္စရေးမှာရောက်နေတဲ့ပါလက်စတိုင်းအလုသမား6နှစ်ချီကိုဒီနေ့ကစပြီးဂါဇာဒေသကိုပြန်ပို့ပေးနေပါတယ်ခင်ဗျာ
ဟမတ်စစ်သွေးကြွအဖွဲ့ကိုတိုက်နေတဲ့အစ္စရေးအတွက်စစ်ရေးအကူအညီဒေါ်လာ 14.5 ဘီလျံထောက်ပံ့ဖို့အစုပြုချက်ကိုအမေရိကန်အောက်လွှတ်တော်မှကြာသပတေးနေ့တုန်းကအတည်ပြုလိုက်ပါတယ်ဒါပေမဲ့အဲ့ဒီအသုံးစိတ်ထဲမှာဘိုင်ဒန်အစိုးရတောင်းထားတဲ့ယူကရိန်းနဲ့ထိုင်ဝမ်အတွက်စစ်ရေးထောက်ပံ့ကူညီစရိတ်မပါတဲ့အတွက်သမ္မတဂျိုးဘိုင်ဒန်ကဗီဒိုသုံးပယ်ချမယ်လို့ပြောထားပါတယ်အစ္စရေးအတွက်သာတည်ထောင်စစ်ရေးအကူအညီပေးမယ်မူကြောင်း Republican လွှတ်တော်အများစုလွှမ်းမိုးထားတဲ့အောက်လွှတ်တော်မှာထောက်ခံမဲ226မဲကန့်ကွက်မဲ196မဲနဲ့အတည်ပြုခဲ့တာဖြစ်ပါတယ်အောက်လွှတ်တော်ဥက္ကဋ္ဌသစ် Mike Johnson ကအစ္စရေးအတွက်အရေးပေါ်ထောက်ပံ့ရေးအသုံးစိတ်ပေးနိုင်ဖို့အတွက်အစိုးရအသုံးစရိတ်တချို့ကိုလည်းဖြတ်တောက်ခဲ့ပါတယ်ဒီမိုကရက်အမတ်အများစုဖြစ်တဲ့အထက်လွှတ်တော်မှာတော့ဒီဥပဒေကြမ်းကိုအတည်ပြုနိုင်မဲ့ပုံမရဘူးလို့နိုင်ငံရေးအကဲခတ်တွေကပြောပါတယ်ပြီးခဲ့တဲ့နှစ်ကသမ္မတဘိုင်ဒန်ဥပဒေအဖြစ်ပြဋ္ဌာန်းထားပြီးသားဖြည့်ရင်းအတောက်အကောက်ခွန်ဌာနကိုတိုးပေးမဲ့အသုံးစိတ်ကိုလည်းဥပဒေကြမ်းထဲမှာဖြတ်တောက်ထားပါတယ်။ဖြည့်ရင်းအကောက်ခွန်ဌာနကိုအသုံးစိတ်တိုးပြီးတော့ပြုပြင်ပြောင်းလဲလုပ်မဲ့အစီအစဉ်ကို Republican အများစုကကန့်ကွက်နေကြတာဖြစ်ပါတယ်ရှင်
။ Ukraine ကို Russia ချူချော်မှုနဲ့ဆက်နွယ်သူနဲ့လုပ်ငန်းပေါင်း200ကျော်ကို American တန်ခတ်တာကို Ukraine သမ္မတကချူဆိုလိုက်ပါတယ်။ဒီ Russia ချူချော်မှုနဲ့ဆက်နွယ်ပြီးလူပုဂ္ဂိုလ်နဲ့လုပ်ငန်းပေါင်း220ကျော်ကို American ကပိတ်ဆို့တန်ခတ်ရေးယူလိုက်တာဟာအင်မတန်ကိုအားကောင်းတဲ့တန်ခတ်မှုသည့်ဖြစ်ကြောင်းယူကရိန်းသမ္မတဗော်လာဒီမာဆယ်လန်စကီကပြောလိုက်တာပါယူကရိန်းပေါ်ရုရှားချူချော်မှုမှာအရေးကြီးတဲ့ပစ္စည်းကိရိယာတွေရရှိအောင်ရုရှားကိုကူညီခဲ့တယ်လို့ဆိုတဲ့တရုတ်တူရကီအရက်ဆော်ဘာများပြည်ထောင်စု UAE တို့ကလူပုဂ္ဂိုလ်100ကျော်နဲ့ကုမ္ပဏီတွေကိုအရေးယူတန်ခတ်လိုက်ကြောင်းအမေရိကန်ကမနေ့ကပဲကြေညာခဲ့တာပါယူကရိန်းသမ္မတကတော့ရုရှားကရှောင်တိန်နိုင်မဲ့အခွင့်အလမ်းမရအောင်ပိတ်ဆို့တန်ခတ်မှုတွေကိုအပြည့်အဝအကောင့်တွေဖော်ဖို့လိုတယ်လို့လည်းရစင်နိုင်ငံကိုပြောတဲ့အမေကမှထည့်ပြောခဲ့ပါတယ်တန်ခတ်မှုတွေရဲ့အစွမ်းဟာကမ္ဘာကြီးရဲ့စွမ်းအားဖြစ်တယ်လို့လည်းယူကရိန်းသမ္မတကဆက်ပြောခဲ့ပါတယ်တစ်ချိန်တည်းမှာပဲအမေရိကန်ကယူကရိန်းအတွက်နောက်ထပ်အကူအညီဖြစ်အမေရိကန်သမ္မတအမေနဲ့ဒေါ်လာ425သန်းပေးအပ်ဖို့စီစဉ်နေကြောင်းတာဝန်ရှိသူတွေက VO ကိုပြောပါတယ်အစောဆုံးဒီနေ့ကြေညာဖို့ရည်ရွယ်ထားတဲ့ဒီစီစဉ်မှာပရဂွန်စစ်ဌာနချုပ်ကစုဆောင်းထားတဲ့လက်နက်ဒေါ်လာ125သန်းဖို့ပါမယ်လို့လည်းအစိုးရတာဝန်ရှိသူကနှူးကပြောခဲ့ပါတယ်ခင်ဗျာ
ဒီ American တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11883ညလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတင်းငွေမှာပိုင်းလိုက်မီတာ190 kHz 1595ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်။ကြာနေညပဲအတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးပါမယ်ရှင်။မြန်မာနိုင်ငံအရှေ့မြောက်ပိုင်းနဲ့အရှေ့တောင်ပိုင်းဒေသတွေမှာအောက်တိုဘာ26ရက်နေ့ကဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်အိုးအိမ်ဆွန့်ထွက်ပြေးရသူ2000ကျော်ကျော်တိုးလာတယ်လို့ကုလသမဂ္ဂကပြောကြားလိုက်ပါတယ်။မြန်မာစစ်တပ်နဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေပြည်သူ့ကာကွယ်ရေးတပ်တွေကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ရှမ်းပြည်နယ်မြောက်ပိုင်း၊ပဲခူးတိုင်းအရှေ့ပိုင်းနဲ့ကရင်ပြည်နယ်တွေမှာနိုဝင်ဘာ2ရက်နေ့အထိပြည်ရင်းဒုက္ခသည်တွေ25,900လောက်တိုးလာတယ်လို့လူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂညှိနှိုင်းရေးမှူးရုံးအိုချာကထုတ်ပြန်ထားပါတယ်ရှမ်းပြည်နယ်မြောက်ပိုင်းမှာဆိုရင်မြို့နယ်ပေါင်း22ခုရဲက9ခုထပ်မင်းနဲ့မှတိုက်ပွဲတွေဖြစ်နေတာကြောင့်အိုးအိမ်ပြင်ထွက်ပြေးနေရသူတွေတိတိတတ်တာတိုးလာပြီးတော့လူသားချင်းစာနာမှုအကူအညီတွေအလိုအမင်းလိုအပ်နေတယ်လို့ထောက်ပြထားပါတယ်။လက်တလောတိုက်ပွဲတွေကြောင့်တိုးလာသူ 23,000 ကျော်အပါအဝင်ရှမ်းပြည်နယ်မြောက်ပိုင်းမှာပြည်ရင်းဒုက္ခသည်စုစုပေါင်းဟာ 38,400 ကျော်ရှိနေပြီလို့လည်း UNOCHA ကပြောပါတယ်။အဲ့ဒီဒေသအတွက်အကူအညီပေးဖို့ရမှလိုအပ်တဲ့တရုတ်ကနေရှမ်းပြည်မြောက်ပိုင်းကိုသွားတဲ့လမ်းကြောင်းတွေဟာစစ်တပ်နဲ့လက်နက်ကိုင်တိုင်းရင်းသားတပ်တွေရဲ့စစ်စည်ရေးဂိတ်တွေကြောင့်လက်ရှိမှာအတားအဆီးတွေဖြစ်နေပြီးတော့အရေးပါတဲ့တရားတစ်ခုထက်မနည်းလဲပျက်စီးသွားတယ်လို့ကုလသမဂ္ဂကပြောပါတယ်။အဲ့ဒီဒေသမှာဘာသာရေးအဖွဲ့အစည်းတွေနဲ့လူမှုကူညီရေးအဖွဲ့တွေကဒုက္ခသည်တွေအတွက်ဒီတတ်နိုင်သလောက်အကူအညီတွေပေးနေပေမဲ့လည်းမလုံလောက်တာကိုလည်းပြောထားပါတယ်။ရှမ်းပြည်နယ်မြောက်ပိုင်း၊ပဲခူးတိုင်းအရှေ့ပိုင်းနဲ့ကရင်ပြည်နယ်တွေကနေရာတော်တော်များများမှာတယ်လီဖုန်းနဲ့အင်တာနက်ဆက်သွယ်ရေးတွေပြတ်တောက်နေတာကိုလည်းထုတ်ပြန်ချက်ထဲမှာပြောထားပါရရှင်
။မကြာသေးခင်ကစဒီတိုက်ပွဲတွေပြင်းထန်လာတဲ့မြန်မာနိုင်ငံထဲမှာရောက်နေတဲ့ထိုင်းနိုင်ငံသားတွေနေရာပြန်ခေါ်နိုင်ဖို့ထိုင်းဆိုရကြိုးပမ်းနေရပါပြီ။ထိုင်းနိုင်ငံသား162ယောက်ကိုဘေးကင်းရာနေရာတွေမှာခိုးလုံနိုင်အောင်ကူညီဖို့အာဏာပိုင်တွေပူးပေါင်းဆောင်ရည်မြန်မာနိုင်ငံမှာရှိတဲ့ထိုင်းသံယုံကိုဝန်ကြီးချုပ်စရတာထဝီစင်ကညွှန်ကြားထားတယ်လို့ဝန်ကြီးချုပ်ယုံကမနေ့နှောင်းပိုင်းမှာသတင်းထုတ်ပြန်ခဲ့တာပါ။တိုက်ပွဲတွေကြောင့်ထိုင်းနဲ့တခြားနိုင်ငံသားတွေမြန်မာနိုင်ငံမှာတောင်းတနေတယ်လို့လည်းဝန်ကြီးချုပ်ကပြောပါတယ်။ ထိုင်းနဲ့တခြားနိုင်ငံသားတွေအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာတုံ့ပြန်ပြောဆိုထားတာလက်တလောမရှိသေးပါဘူး။ပြီးခဲ့တဲ့အောက်တိုဘာ9ရက်နေ့အစ္စရေးကိုဟာမတ်စ်တွေဝင်ရောက်တိုက်ခိုက်ခဲ့စဉ်တုန်းကလည်းစိုက်ပျိုးရေးလုပ်ငန်းတွေမှာအလုပ်လုပ်ကနေသူအများစုပါဝင်ထိုင်းနိုင်ငံသား30ထက်မနည်းသေဆုံးတဲ့ဖြစ်ရပ်နဲ့ကြုံခဲ့ရမှုပါပဲ။မြန်မာနိုင်ငံမှာတော့မဟာမိတ်အညီအောင်၃ဘွဲ့ဖြစ်ကြီးညာထားတဲ့ MNDA ကိုကန့်တပ်ဖွဲ့TNL တောင်းတပ်ဖွဲ့နဲ့အေရခိုင်တပ်ဖွဲ့တွေပြီးခဲ့တဲ့သတင်းပတ်ကစာပူပေါင်းစစ်ဆေးရေးဆင်နွှဲနေကြရကအခုလိုတိုက်ပွဲတွေပြင်းထန်ပြီးနိုင်ငံသားတချို့ပါဒုက္ခရောက်ခဲ့ကြတာပါခင်ဗျာ
။ဘင်္ဂလားဒေ့ရှ်နိုင်ငံကဒီအထူးကတိုက်ခတ် BNP အမျိုးသားရေးပါတီရဲ့နောက်ထပ်ဝါရင်ခေါင်းဆောင်၃ယောက်ကိုအစိုးရကဖမ်းဆီးလိုက်ပါတယ်။အာဏာရှင်ဆက်ဆံအုပ်ချုပ်နေတယ်လို့ဝေဖန်ခံနေရတဲ့ဝန်ကြီးချုပ်ရှိခ်ဟာစီနာကသူ့ကိုနှုတ်ထွက်ပေးဖို့တောင်းဆိုနေသူတွေနဲ့ဆွေးနွေးမှာမဟုတ်ဘူးလို့ပယ်ချခဲ့ပြီးတဲ့နောက်မှာအရင်စီးပွားကူးသန်းဝန်ကြီးဟောင်းအမီယာကိုဆူရူမမော့ချောက်ဒရီကိုညာတော့ကဖမ်းဆီးခဲ့တာပါ BNP ပါတီပြောခွင့်ရဇာဟီယာဦးဒင်းစွာပန်နဲ့ဒါကာမြို့တော်ဆိုင်ရာပါတီဥက္ကဋ္ဌအမီနိုဟတ်တို့ကိုလည်းဖမ်းဆီးသွားတယ်လို့ပါတီကအတည်ပြုပါတယ်ပါတီရဲ့ယာတို့အမြင့်ဆုံးခေါင်းဆောင်တွေကတယောက်ဖြစ်သူမီဇာအယ်မာဂီယာကိုဖမ်းဆီးပြီးရပ်ပိုင်းအတွင်းမှာပဲအခုလိုဖမ်းဆီးမှုတွေကိုလုပ်နေတာပါတခြား BNP ပါတီအခြေခံခေါင်းဆောင်တွေနဲ့ပါတီကိုထောက်ခံသူယာနဲ့ချီကိုလည်းဖမ်းဆီးထားပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာအစိုးရဆင်းပေးပြီးတော့ဇန်နဝါရီကျင်းပမဲ့ရွေးကောက်ပွဲမတိုင်ခင်မှာယာယီအစိုးရအုပ်ချုပ်ဖို့တောင်းဆိုဆန္ဒပြပွဲတွေပြီးခဲ့တဲ့နှစ်ကတည်းကဇက်တိုက်ရှိခဲ့တာပါလက်ရှိအစိုးရလက်ထက်တွေကဒီရဲတပ်ဖွဲ့ဝင်ထိပ်ပိုင်းခေါင်းဆောင်တချို့လူခွင့်ရေးချိုးဖောက်မှုတွေကိုကြဲကြဲပြက်ပြက်လုပ်ခဲ့တယ်လို့ဆိုပြီးတော့အမေရိကန်ပြည်ထောင်စုကအရေးယူတန်းခတ်မှုတွေကိုလုပ်ခဲ့ပါတယ်ရှင်
။မြောက်ကိုရီးယားကတော့ကမ္ဘာတစ်ဝှမ်းကအ ਨੇ စုံနေရာ၄ခုကသူတို့ရဲ့တာယုံတွေကိုပိတ်ဖို့ဆုံဖြတ်လိုက်ပါပြီ။ပြီးခဲ့တဲ့သတင်းပတ်ထဲကစပြီးထွက်ပေါ်လာတဲ့သတင်းတွေအရမြောက်ကိုရီးယားကယူဂန်ဒါ၊အန်ဂိုလာနဲ့စပိန်မှာရှိတဲ့တာယုံတွေနဲ့ဟောင်ကောင်ကကောင်စစ်ဝင်ရုံးကိုပိတ်မယ်လို့ဖော်ပြလိုက်တာပါ။ဒါကိုမြောက်ကိုရီးယားနိုင်ငံရဲ့ဝန်ကြီးဌာနကတောက်ချာနေမှာအတည်ပြုခဲ့တာပါအမျိုးသားအကျိုးစီးပွားအတွက်ပြည်ပဆက်ဆံရေးတိုးမြှင့်ဖို့ရည်ရွယ်ပြီးတန်တမန်အင်အားတွေကိုနေရာပြောင်းရွှေ့လက်ပတ်တာဖြစ်တယ်လို့တော့မြောက်ကိုရီးယားနိုင်ငံရဲ့ဝန်ကြီးဌာနဝက်ဘ်ဆိုက်မှာဖော်ပြခဲ့ပါတယ်မြောက်ကိုရီးယားဆိုင်ရာတန်ယုံအသစ်တွေဖွင့်လှစ်သွားမယ်လို့ထုတ်ပြန်ချက်ထဲမှာဖော်ပြထားပေမဲ့အသေးစိတ်ကိုတော့ဖော်ပြမထားပါဘူးအခုလိုမြောက်ကိုရီးယားကတန်ယုံတချို့ပိတ်လိုက်တာနဲ့ပတ်သက်လို့အစင်လာရမိတ်ဆွေနိုင်ငံတွေနဲ့တန်တမန်ဆက်ဆံရေးထိန်းသိမ်းဖို့တောင်ခက်ခဲတဲ့မြောက်ကိုရီးယားရဲ့စီးပွားအခြေအနေကိုပြနေတာလို့တောင်ကိုရီးယားရာရှိတူးကတော့ဒေတာတွင်းမီဒီယာတွေကိုပြောထားပါတယ်။တောင်ကိုရီးယားပြည်လဲပေါင်းစည်းဝန်ကြီးဌာနစီးရင်ရတော့အခုလိုမပိတ်သိမ်းခင်ကမ္ဘာတစ်ဝှမ်းမြောက်ကိုရီးယားစုပေါင်း53ခုရှိပါတယ်ခင်ဗျာ American ဆိုင်ရဲ့လူဝမလာ3ရက်တောက်ကြညာနောက်ဆုံးရအထူးခြားဆုံးသတင်းတွေကိုမဆုမြတ်မုန်နဲ့တော့ဝိုးမိတ်မတုံနဲ့နန်ခမ်းမြို့နယ်ကစစ်ကောင်စီစခန်း၄ခုကို TNL ကသိမ်းပိုက်လိုက်ကြောင်းသတင်းနန်ခမ်းမြို့အတွင်းမှာလည်းပြင်းထန်နေသလိုမန်ဝင်းကျိုးတဲ့ဘက်ကတော့စစ်ကောင်စီလေကြောင်းကပါဒီသတင်းပေးပို့ချက်ကိုကုရနိုင်ပြောပြပေးပါအောင်ခင်ဗျာ
တတိယနေ့ခွန်စစ်စင်ရေးလို့အမည်ပေးထားတဲ့ညီနောင်မမိတ်၃ဘွဲ့ရဲ့စစ်စင်ရေးရှေ့ရမြောက်နေ့မှာပဲရှမ်းပြည်နယ်မြောက်ပိုင်းဒေသတွင်းမှာတိုက်ပွဲတွေဟာဆက်လက်ပြင်းထန်နေသောမမိတ်အထက်မှသိမ်းရပြီးစစ်ကောင်စီဘက်ကလည်းလေကြောင်းကပါအပြင်းထန်တိုက်ခိုက်နေတာပါဒီနေ့တိုက်ပွဲအခြေအနေကိုတအားမျိုးသားလူမျိုးရေးတက်မတော် TNL ရဲ့ပြည်ချားရေးတာဝန်ခံဒုဗမှုကြီးတိုင်းကျော်ကအခုလိုပြောပါတယ်
ဒီမနေ့မှာတော့မိုးမဲမြို့နယ်ထဲမှာရှိတဲ့ခုံခါစခန်းတစ်ခုကျွန်တော်ထပ်မံဒီဒေတာမီတာရှိတယ်နောက်မန်တိုဘီကစီစခန်းတခုနဲ့ဒီရဲစခန်းတခုပေါ့ဒီနေရာတော့ဒီနောက်ခံပဲရှိလီကျူလာပေါ့မောင်ဝင်းကြီးပဲတရားလို့ခေါ်ကြတယ်ပေါ့အဲ့မှာတစ်စခန်းတခုပြန်ရတယ်ဒီနောက်ခံပဲမှာတော့မနက်စောပိုင်းကတက်ဝဲဖြစ်ပြီးမှဒီယူဒီမာလက်တက်ဝဲပြန်ဖြစ်တယ်ဒီလီနေနဲ့တော့မောင်ဝင်းကြီးကျူလာပဲမှာတော့ဒါလီငါးကျင်းတော့ဖြစ်တယ်ဒီကုန်းတပိုင်းတော့တော်တော်များတော့မဟုတ်ရှိနေတော့မတည်ရသေးဘူးတော
်တော်။ကျော်တော်ရင်းနေ့လေပိုင်းကမဝင်းကြီးချိုးတရားကရဲစခန်းကိုတင်းယူခဲ့ပြီးဒီမနက်မှာစစ်တပ်စခန်းကိုတင်းယူခဲ့တာဖြစ်ကြောင်းပြောပါရယ်။ကျော်တော်ရင်းနေ့မှာနောင်ချူမြို့နယ်ညောင်မရွာနဲ့အုံမခါရွာကြားစခန်းချနေတဲ့စစ်ကောင်စီတပ်ကို TNL နဲ့ MDY PDF ပူးပေါင်းတပ်တွေကမနက်6နာရီမှာတွားရောက်တိုက်ခိုက်ပြီးညနေ3နာရီအထိတိုက်ပွဲတွေပြင်းထန်ခဲ့ပါရယ်။ဒီကနေ့မှာတော့နောင်ချူဘက်ကဆက်သွယ်လို့မရတာကြောင့်တိုက်ပွဲအခြေအနေမသိရသေးကြောင်း TNL ရဲ့ပြည်ကြားရေးတာဝန်ခံကပြောပါတယ်။ဒေသတွင်းသတင်းမီဒီယာတချို့မှာတော့ MMDA တပ်တွေဟာမုံကိုမြို့အခြေစိုက်စစ်ကောင်စီတပ်ကိုဒီလ3ရက်နေ့မနက်9နာရီကစတင်ထိုးစစ်ဆင်နေကြောင်းဖော်ပြပါတယ်။ MMDA ကကျူကုတ်ပန်ဆိုင်ကိုသိမ်းယူပြီးပြန်လည်ထွက်ခွာချိန်မှာမ မုံကိုကစစ်ကောင်စီတပ်တွေကနေ့ရက်နေ့ညနေမှာပြန်လည်သိမ်းပိုက်လိုက်ကြောင်းနဲ့မုံကိုကတပ်တွေကျူကုတ်ဖက်ရောက်နေချိန်မှာ MMDA ကမုံကိုကိုဝင်ရောက်တိုက်ခိုက်နေတာဖြစ်ကြောင်းဖော်ပြကြပါတယ်။မုံကိုဒေသကတိုက်ပွဲအခြေအနေတွေကိုမေးမြန်းနိုင်ဖို့အတွက် MMDA ကိုဆက်သွယ်ရမှာတော့ဆက်သွယ်လို့မရခဲ့ပါဘူး။နန်ခမ်းမုံကိုနဲ့ကျူကုတ်ဒေသဘက်တွေမှာဖုန်းလိုင်းတွေပြတ်တောက်နေတာကြောင့်ဒေသခံတွေကိုလည်းဆက်သွယ်လို့မရဖြစ်နေတာပါ။ဒီနောက်မှာမိတ်သုံးဘွယ်ရဲ့တိတုံညာနှစ်ခုစစ်စင်ရေးသတင်းစာမျက်နှာမှာတော့စစ်စင်ရေး9ရက်မြောက်နေ့အထိစခန်း62ခုကိုသိမ်းယူရရှိခဲ့ကြောင်းထုတ်ပြန်ထားပါတယ်။စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့မနေ့တုန်းကနေပြည်တော်မှာကျင်းပတဲ့အစည်းအဝေးတွင်လက်တုံ့ပြန်တိုက်ခိုက်မဲ့အကြောင်းပြောဆိုသွားခဲ့ပါတယ်။ကချင်ပြည်နယ်မှာတော့မြကြီးနားမြို့နယ်လမုံစွတ်ကျေးရွာအနီးမှာဒီနေ့နေကင်းကစစ်ကောင်စီရင်နှန်းကို KIA ကကြားဖြတ်တိုက်ခိုက်ခဲ့သလိုဝိုင်းမော်မြို့နယ်စရုံးစူပေါင်းဂိတ်ကိုလည်းတိုက်ခိုက်ကြောင်းဒေသတွင်းသတင်းမီဒီယာတွေကဖော်ပြပါတယ်။KIO ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကတိုက်ပွဲဖြစ်တဲ့သတင်းမရရှိသေးကြောင်းပြောပါတယ်။ဒါပေမဲ့စေတင်းမှမှုတွေရှိနေသေးဖြစ်ကြောင်းလည်းအခုလိုပြောပါတယ
်။ဒီနေ့ကတော့ကျွန်တော်ခုတစ်ခါတော့သတင်းစုံစားမရသေးဘူးမရှိဘူးလို့ပြောတာတော့မဟုတ်ဘူး။ဒီလိုပြောနိုင်တဲ့သတင်းတွေမရသေးဘူးဖြစ်နေတာ။အဲ့ဒီကျွန်တော်မိုင်းစာပေါ်နေရတော့ငြိမ်ပါတယ်။လေကြောင်းကြီးလာပစ်တယ်ဒီမရှိဘူး။လက်ငယ်ကြီးတဲ့လာပစ်တာတော့မရှိဘူးဒီနေ့တော့။ဒါပေမဲ့ကျွန်တော်တို့ကတော့ဟုတ်စီအခြေအနေအတင်းမာနေတဲ့အတွက်တတိအမြင်ထားနေတော့နေပါလေ
။အော်တိုဘတ်31ရက်နေ့ကမြကြီးနားဗမောကားလန်ဘော်ကစစ်ကောင်စီတပ်ရဲ့ကန်တော်ရတက်စခန်းကို KI ကသိမ်းယူလိုက်တဲ့နောက်အော်တိုဘတ်31ရက်နေ့နဲ့နိုဝင်ဘာ1ရက်နေ့နှစ်ရက်ဆက်ပြီးတော့စစ်ကောင်စီဘက်က KI ဌာနချုပ်လိုင်စာကိုဘုံကျဲတိုက်ခိုက်ခဲ့ပါတယ်။ချင်းပြည်နယ်မြောက်ပိုင်းဒေသမှာတိုက်ပွဲတွေပြင်းထန်ပြီးကချင်းပြည်နယ်အတွင်းစစ်ရေးတင်းမာမှုတွေရှိနေချိန်မှာပဲသခိုင်းတိုင်းတွင်းကကောလင်းဝန်းသူကလေးတမူးနဲ့ကံကောမျိုးနယ်တွေမှာလည်းတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားနေပါတယ်ခင်ဗျာ။
ရှမ်းမြောက်မှာစစ်ကောင်စီတပ်စခန်းနဲ့ဆက်တိုက်ခံနေရတာကိုကိုရနိုင်ပြောပြခဲ့တာပါအခုတော့ဒီရှမ်းမြောက်တိုက်ပွဲသတင်းတစ်ပတ်အတွင်းမှာပဲအရသာတည်ဆုံသူ20ကျော်သွားတာပါရှမ်းပြည်မြောက်ပိုင်းမှာမြောက်ပိုင်းမှာမိတ်၃ဘွဲ့ရဲ့စစ်စင်စတင်ပြီးခဲ့တဲ့သတင်းတစ်ပတ်အတွင်းမှာပဲကလေးငယ်တွေပါဝင်အရသာ20ထက်မနည်းတည်ဆုံခဲ့တယ်လို့40ထက်မနည်းဒဏ်ရာရခဲ့တယ်လို့မြေပြင်စင်းကောက်ယူထားသူတွေကပြောပါတယ်ဒဏ်ရာရသူတွေဟာစေကူတာဖို့အခက်အခဲကြုံနေရပါတယ်ဒီရှမ်းမြောက်တိုက်ပွဲတွေကြောင့်အရသာထိခိုက်သေဆုံးနေရတဲ့အခြေအနေတွေကိုကိုကြီးချန်းပြောပြပေးပါအောင်ခင်ဗျာ
။အော်တိုဘာလ28ရက်နေ့ကစတင်ခဲ့တဲ့ရှမ်းပြည်နယ်မြောက်ပိုင်းကစစ်တပ်နဲ့မြောက်ပိုင်းမဟာမိတ်၃ဘွဲ့ရဲ့တိုက်ပွဲတွေဟာရက်သက်တပတ်ရှိနေပြီဖြစ်ပြီးတိုက်ပွဲအတွင်းကလေးငယ်၅ဦးအပါအဝင်အရသာအယောက်20ထပ်မင်းနဲ့သေဆုံးခဲ့တယ်လို့အယောက်40ထပ်မင်းနဲ့ဒဏ်ရာရထားပါတယ်။အများစုဟာစစ်တပ်ကလေရင်နဲ့ဘုံကျဲတဲ့အတွက်ဘုံစားများစုဟာကိုယ်နေအိမ်တွေထဲမှာပဲလက်နက်ကြီးအစအနတွေထိမှန်သေးဆုံးဒဏ်ရာရတာလို့ကုညီကယ်ဆယ်ရေးလုပ်နေတဲ့တောင်းအမျိုးသမီးအဖွဲ့ပြောရေးဆိုခွင့်ရှိသူကပြောပါတယ
်ဒီမနေ့အထူးကျွန်တော်တို့ဒီမနေ့အစောပိုင်းဖြစ်ပါတော့လောလောဆယ်ကလူဦးတိကျတဲ့လူမျိုးတွေက19ဦးရှိတယ်နောက်ဒဏ်ရာရတဲ့သူက40ကျော်26ရလောက်ရှိတယ်နော်အင်းရတာတည်းကအခုဒီနှစ်ခန့်ပတ်မှာဒီဒီမနေ့လောင်းလေဇက်လီရင်နဲ့လာပြီးတော့ပြစ်ချမယ်ပေါ့နော်အမှထိခိုက်မှုတွေလည်းရှိနေတယ်ဒီနှစ်ခမ်းဘက်မှာကျတော့အခုလောလောဆယ်အကောင်လုံးဒီဖုန်းလိုင်းတွေပိတ်ထားတော့နေကျွန်တော်ကချိန်လို့မရမျိုးဖြစ်နေလက်နက်ကြီးကြလို့ပုံစံနဲ့ဟာနေတဲ့ဒီစကားစားဘက်ကနေဒီမှာတိုက်လို့ရအတုံးပြည့်တဲ့အတွက်ကြောင့်ဘုံကျဲတိုက်ခဲ့တဲ့အတွက်ကြောင့်မလို့ပုံစံရတဲ့အခြေအနေအခြေအရာတွေရှိနေဖြစ်တယ်ပေါ့တချို့နေရာကဒီအိမ်ထဲမှာနေနေတဲ့ဒီကလေးဒီနောက်မှာဒီလိုမျိုးဆိုလဲအိမ်ထဲမှာနေနေရင်းနဲ့ပေါ့နော်ဘုံကျဲခံရလက်နဲ့ကြီးကြတဲ့အတွက်ကြောင့်မို့လို့ပြီးဆုံးရတယ်တချို့နေရာမှာဒီရွာထဲမှာပေါ့နော်ရွာထဲမှာဒီလိုမျိုးဒီတိုက်လေအုံပြပြီးမှရွာထဲမှာဘုံကျဲပြီးမှထိခိုက်ပြီးမှပြီးဆုံးရတဲ့အနေအထားမျိုးရှိရပေါ့နော်တော်တော်များများကကိုယ့်ရွာကိုယ့်အိမ်မှာနေရင်းနဲ့လက်နဲ့ကြတဲ့အတွက်ကြောင့်မို့လို့ပြီးဆုံးရတဲ့ဟာတွေကပုံများတယ်
သေးဆုံးသူတွေဟာတိုက်ပွဲတွေပြင်းထန်တဲ့နန့်ခမ်းနန့်ဖက်ခါနန့်မတူကုတ်ခိုင်သိန်းနီနန့်ဆန်ကွန်းလုံစတဲ့မြို့နယ်တွေကအရက်သားဒေသခံတွေဖြစ်ပါတယ်။နိုဝင်ဘာလ2ရက်နေ့ကလည်းနန့်ခွန်ရွာမှာစစ်ပေးဆောင်ဘုံခိုခြင်းပြိုကျတဲ့အတွက်တားမိ2ဦးကျင်းပီသေဆုံးခဲ့ပါတယ်။လက်နက်ကြီးကြီးထိမှန်လို့အရက်သား9ဦးအထိသေဆုံးခဲ့ရတဲ့နန့်ဖက်ကရွာကဒေသခံတို့ကတော့တိုက်ပွဲတွေဖြစ်ပွားနေပေမဲ့လမ်းတွေပိတ်ထားလို့ဘယ်ကိုမှရှောင်ပြေးလို့မရတယ်လို့စေဝါကုသဖို့ပါအခက်တွေ့နေတယ်လို့ပြောပါတယ
်။မော်လော့ဆေရော်ကတင်မလို့ဒီဒေတာတွေမှာဒီတမန်နေခံရတယ်ဆက်တန်းပေါ်လာပြီးဒီမှာတော့လည်းမရဘူး။မော်လော့ဆေရော်ကတန်ရရလူမှာပြောရတယ်ကုသမှုတွေကတော့မရှိဘူး။ normally the normal people go can do that. Go can do that. You got to do that. But when you let him out, he can't do that. And he will be aware of the world. He will be
Taipei, Pipuani, Dita Ringa, Fong Seto, Yare, Niari Ma, Pei Sondu, Nasejo, Shinebi, the Cha Seto, Mayare, Jiwari Male, Dayaya, De Sonari, Shinai Nello, Dita Rinkuni Gaze, Sangre, Down Mudumia, Puega, Piovare, Shambine, Miao Bai Mashide, Mune, Vong, Nasenda Munerega, Sitane, Miao Bai Mahameta Puri, Jar Taipei, Pipuani, Mune, Vong, Go Mune Ma.
အရသာ2600လောက်နေရဲဆုံးခွာတင်းရှောင်နေရပြီးအခုညီတွေလိုအပ်နေတယ်လို့လဲကုလသမဂ္ဂလူသားချင်းစာနာမှုအဖွဲ့ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာရှမ်းမြောက်ကတိုက်ပွဲတပတ်အတွင်းမှာကိုကလင်းငယ်ပါဝင်အရသာ ဒီစပွဲကြောင့်ရှမ်းပြည်နယ်မြောက်ပိုင်းကနေဆက်ကုံတွေစခန်းတွေစီသွားတဲ့လမ်းပိုင်းတွေအားလုံးမှာလက်တလုံးမှာသွာလာလို့မရတော့ပဲတရုတ်မြန်မာနှစ်ဖက်ကုန်စည်ပို့ဆောင်ရေးအားလုံးရန်နာလိုက်ရပါပြီတချို့ကုန်တွေတွေကတော့လက်ထက်ကကုန်တွေကိုထိုင်းဘက်ကိုပြောင်းပြီးပို့ဖို့စဉ်းစားထားကြပေမဲ့ဝယ်လိုအားနည်းလို့မျှော်လင့်ချက်သိမရှိကြောင်းကုန်တွေတချို့ကပြောပါတယ်ဒီတရုတ်မြန်မာနေဆက်ကုန်တွေအခြေအနေက
ာရှိုးမူဆယ်လာရှိုးချင်းရွှေဟောစတဲ့အဓိကကုံသွေးလမ်းကြောင်းနှစ်ခုကိုပိတ်လိုက်ရတဲ့အတွက်မြန်မာကနေတရုတ်ကိုကုန်စည်ပို့ဆောင်တာတွေရပ်နားလိုက်ရပါတယ်။ဒီရာသီမှာမြန်မာကနေတရုတ်ဘက်ကိုဖျက်သီးတင်ပို့တဲ့အချိန်ဖြစ်ပေမဲ့လမ်းတွေပိတ်ထားတာကြောင့်အခုဆိုရင်တရုတ်ပို့မဲ့ဖျက်သီးတွေဟာပြည်တွင်းထဲပြန်ဝင်လာနေတယ်လို့တတိဝလန်စိုက်ပျိုးထုတ်လို့ရောင်းချသူများအသင်းဥက္ကဋ္ဌဦးစိုးတန်းမင်းနေက VW ကိုပြောပါတယ်
။မပေါ်လို့မပြရတော့ဘူး။ဒီကတော့ဒီချိန်ကဖျက်သီးသာတော့ရဲ့ချိန်ဘူးဆိုတော့ဖေးသီးတွေသွားတာပေါ့နော်ဖေးသီးသွားတော့ဖေးသီးတွေကတော့အမှန်ကူသွားလို့မရတဲ့ခါကျတော့အချိန်မပြည့်ဖြစ်တော့အချိန်မပြည့်တော့ဒီဘောမကြီးတွေကိုပြန်ပြီးခုချို့ရီဝင်လာတော့ခါကျတော့ဘောမကြီးမကြီးဘက်မှလည်းသူကဟိုစပ်ပမှုအာတိတ်နေတော့နေတော့သူကဈေးကြီးကြတာပေါ့ခြိုင်းမှလည်းဒီတတိဒီဖေးသီးဘာတို့ကသူတို့ပေါ်ကြတာဟုတ်ဗျာတေယုတ်ကဒီတေယုတ်ဆွဲအာနေမှာမဟုတ်တစ်နှစ်ကိုစံနေဆက်နေတော့ကိုရေတော့ကိုပဲမဖြစ်ခင်တော့သွားထားပါလေ။ဆိုင်ဘက်ကတော့တိတ်ကြီးကြီးခရဲတို့ကတော့သွားဖို့ဆိုတော့တိတ်မဖြစ်နိုင်ဘူးကြာ
။တရုတ်ပြည်ဘက်ကနေလည်းမြန်မာဘက်ကိုကုန်စည်အဝင်ရှိတဲ့အတွက်မြန်မာဘက်မှာတရုတ်ကလာတဲ့ကြက်သွန်အာလူးစီးတွေနည်းနည်းတက်တဲ့အကြောင်းလဲသူကပြောပါတယ်။မြန်မာဘက်ကတရုတ်ကိုနေဆက်ကနေပို့တဲ့အဓိကကုန်ပစ္စည်းတွေမှာဆန်တစ်သီးဝလံပဲအမျိုးမျိုးအပြင်ကနန်း၊ငရှင်တို့လိုရေထွက်ကုန်တွေလည်းပါပါတယ်။တရုတ်ကမြန်မာရေထွက်ကုန်တွေကို GACC တရုတ်အကောက်ခွန်ခွင့်ပြုချက်နီးနဲ့တင်ပို့ခွင့်ကိုမကြသေးခင်ကမှခွင့်ပြုခဲ့တာပါဒီလိုဒီဝင်တင်ပို့ခွင့်ရဖို့2019လောက်ကစပြီးမြန်မာဘက်ကရှောက်ထားခဲ့တာပါအခုနေဆက်ကလုံးဝအသွားအလာမရှိတော့ဘဲလေးရင်နဲ့ပဲတရုတ်ကိုအနည်းချင်းတင်ပို့နေကြောင်းကနန်းလုပ်ငန်းရှင်များအသင်းရဲ့ဗဟုအလုပ်မှုဆောင်တဦးကပြောပါတယ
်အဲ့ဒါကတော့ပေါင်းမရတော့ဘူးဟိုအဲ့ဒီတဲ့နေရာစပြီးတော့မသွားတော့ဘူးကုန်ကြီးကရန်ရတော့ဘောအရင်နဲ့တင်တယ်တင်လို့ရတာပဲတ
ဲ့။ကုန်စည်ပို့ဆောင်ရေးလုပ်ငန်းရှင်အသင်းတွေကတော့ရှမ်းပြည်မြောက်ပိုင်းရဲ့နောက်ဆုံးအခြေအနေကိုမသိရသေးကြောင်း VOA ကိုပြောပါတယ်။တရုတ်နဲ့မြန်မာနှစ်ဖက်စလုံးကကုန်စည်အဝင်ထွက်မရှိပေမဲ့လူအသွားအလာအတွက်ယာယီနေဆက်ဖြတ်ကျော်ခွင့်ကိုတော့မူဆယ်ဂိတ်မှာတရုတ်ဘက်ကအခွင့်ပြုထားပါတယ်။အောက်တိုဘာ28ရက်ကစပြီးရှမ်းပြည်မြောက်ပိုင်းမြို့နယ်တွေမှာစစ်ပွဲတွေဇက်တိုက်ရှိနေပါတယ်။အိမ်မာနီရဲ့စွန့်ခွာသူ2,300ကျော်ရှိလာပြီလို့ကဘာကူလာတမကကတောက်ကြနေမှာထုတ်ပြန်ပါတယ်တရုတ်ဘက်ကိုထောင်ချီထွက်ပြေးတယ်လို့သတင်းတွေကရေးပါတယ်ထွက်ပြေးလာတဲ့သူတွေဟာတရုတ်နိုင်ငံထဲဝင်ရဖို့အများကြီးစောင့်ဆိုင်းရကြောင်းပဋိပက္ခတွေပို့ဆိုးလာရင်သူတို့ကိုနေရာရွှေ့ပြောင်းပေးဖို့တရုတ်နယ်စပ်မြို့တွေကပြင်ဆင်ထားကြောင်းလည်းတရုတ်သတင်းတွေကရေးသားဖော်ပြကြပါတယ်ရှင
်ရှမ်းမြောက်တိုက်ပွဲကြောင်းတရုတ်မြန်မာနယ်စပ်ကုန်သွယ်ရေးရပ်ဆိုင်းသွားရတာကိုမမျှသိအောင်ပြောပြပေးခဲ့တာပါအခုတော့ရခိုင်နဲ့ချင်းပြည်နယ်ဘက်မှာလည်းစစ်ဘေးဒုက္ခသည်တွေအရေးပေါ်အကူအညီလိုနေတာပါချင်းပြည်နယ်ပလောဝမြို့နယ်ရခိုင်ပြည်နယ်ကနေ၄ရက်မပြိုင်နိုင်သေးတဲ့စစ်ဘေးဒုက္ခသည်စခန်းတွေမှာစားနပ်ရိက္ခာခက်ခဲနေကြသလိုဆောင်းရာသီရောက်လာတာကြောင့်ဆောင်းနဲ့အနွေးတွေလိုအပ်နေတယ်လို့ဒုက္ခသည်တွေကပြောနေပါတယ်စစ်ကောင်စီရဲ့ကန့်သတ်ပိတ်ဆို့မှုတွေကြောင့်အ အကူအညီပေးရအဖွဲ့တွေစီကနေလည်းအကူအညီရဖို့ကခက်ခဲနေပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုကိုဝင်းခန့်မောင်ပြောပြပေးပါအောင်ခင်ဗျာ
။ချင်းပြည်နယ်ပလောဝမြို့နယ်ရခိုင်ပြည်နယ်ကမြို့တချို့မှာအကြောင်းမျိုးကြောင့်နေရမပြောင်းနိုင်သေးတဲ့စစ်ပေးဒုက္ခတွေတွေလက်ရှိအချိန်ထိတောင်းနဲ့ချီကြန့်ရှိနေတာဖြစ်ပြီးဒီဒုက္ခတွေတွေအတွက်စားနပ်ရိက္ခာကိုကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP တခုတည်းကသာထောက်ပံ့နေတာဖြစ်ပါတယ်။ WFP ကရခိုင်ပြည်နယ်ကစစ်ပေးဒုက္ခတွေစခန်းတွေမှာဒုက္ခတွေတူကိုတလားစာအတွက်ကျပ်3000စီထောက်ပံ့နေပေမဲ့ကုန်စည်နှုန်းတွေမြင့်တက်လာတာကြောင့်စားဝတ်နေရေးမဖူလုံသလိုတခြားအသုံးဆောင်ပစ္စည်းတွေလည်းလိုအပ်နေတယ်လို့ပုံနှကျုံးမြို့နယ်ကစစ်ပေးဒုက္ခတွေတူကပြောပါတယ
်ကျွန်တော်တို့တကယ်အဓိကတော့အဲ့ဒါကတော့တောင်းရတောင်းရလိုအပ်နေတယ်စားရတောင်းရကအဆင်မပြေဘူးဒီလို FP ကပေးတဲ့ပိတ်ဆံတဲ့ကျွန်တော်တို့ညနာတာစားဖို့နေရတယ်အခုနောက်ပြီးတော့ကိုဆောင်ရည်လေးဝင်လာတယ်ဆိုတော့အနည်းစင်အင်ကြီးတို့စောင်းတို့အဲ့ဒါလေးကျွန်တော်တို့မှလိုအပ်နေတယ်ဟိုဝေဖို့အတွက်ဆိုလို့ရှိရင်လေကျွန်တော်တို့ကဘွဲ့ဖို့ပြီးကပိတ်ဆံတယောက်ကိုငွေ3000ရာနဲ့နာနာတာတာစောင်းရတယ်ဆိုတော့အပြင်ဘက်မှာလိုအပ်တာဝေဖို့လေးပိတ်ဆံမရှိတော့ဘူးအဓိကကျွန်တော်တို့ခက်ခဲဖြစ်နေတာစောင်းရတောင်းရကတကယ်ခက်ခဲဖြစ်နေတယ်ခင်ဗျာ
ဒါအပြင်ချင်းပြည်နယ်ပလောဝမြို့နယ်စစ်ပေးဒုက္ခသည်စခန်းတွေမှာလည်း WFP ကစံနဲ့စားနပ်ရိက္ခာချို့ထောက်ပံ့တာရှိပေမဲ့စစ်ကောင်စီရဲ့ကန့်သတ်ချက်တွေကြောင့်စားနပ်ရိက္ခာနောက်ကျတာတွေပုံမှန်မရတာတွေရှိနေတယ်လို့လည်းပလောဝစစ်ပေးဒုက္ခသည်တို့ကဆိုပါတယ
်အဲဒီနောက်ကျတာကကမ္ဘာစားနပ်ရိက္ခာဖွဲ့ကထောက်ပံ့တာကိုအဲ့ဒီတကအမေရမပေးရတာကိုတကအမေမရတော့မပေးရတော့ဘူးဆရာကြီးဆံပေးပေးတာစီပေးတယ်စားပေးတယ်အဲ့ဒီပေးတယ်အဲ့ဒါကလုံလောက်မှုတော့မရှိဘူးဆရာကြီးအဲကျွန်တော်တို့ကဆန်တွေတခုတည်းရတော့လည်းဆန်တော့မပြည့်သေးဘူးလေဆရာကြီး။ရဲအင်ကြီးကလည်းပြည့်ပြည့်လက်ချဲလို့ကျွန်တော်တို့ကခက်ခဲကြုံနေကြရရဲ့နေရတော့ကြံ့ကြဲတယ်ဆရာကြီး
။မူခါမုန်တိုင်းတန်အကြီးကျယ်ခံခဲ့ရတဲ့ရခိုင်မြောက်ပိုင်းရသေးတောင်မြို့နယ်မှာဆိုရင်လဲစစ်ပေးဒုက္ခတွေ3000နီးပါးအထိရှိနေသလိုစစ်ကောင်စီရဲ့ကန့်သတ်ချက်တွေကြောင့်စားနပ်ရိက္ခာနဲ့နေထိုင်မှုအခက်အခဲကြုံနေရဆဲဖြစ်တယ်လို့ရသေးတောင်မြို့နယ်စစ်ပေးဒုက္ခတွေရေဆောင်ရနေသူတို့ကပြောပါတယ်။
စာဝတ်နေရအပြင်အဓိကတော့စာဝတ်နေကတော့နံပါတ်1ပေါ့စာဝတ်နေကနံပါတ်1ဆိုတော့နောက်ထပ်ဆိုလို့ရှိရင်လည်းအဲ့လိုအဝတ်ထည်တွေဆောက်တင်တဲ့အသုံးဆောင်ပစ္စည်းတွေပေါ့ဆရာ။ဆောက်တင်တဲ့အနွေးထည်တွေစောင်းတွေကောင်းတွေအဲ့ဒါတွေကတော့လိုအပ်မှာပဲ။အဲတချို့တချို့အခွင့်အရေးကတော့ပေးတော့ပေးနေတာပဲဒါပေမဲ့မလုံလောက်ဘူးပေါ့နော်။ IC IRC တို့ဆိုလို့ရှိရင်လည်းပေးတယ်ဒါပေမဲ့အင်ထောက်စုတစ်ခုကိုနှစ်ထည်နှုံးမဲ့ဝေပေးနိုင်တယ်။အဲစင်တော်သူကမှာဘောလူရဲ့အများကြီးက9ယောက်6ယောက်ရှိတိုင်းတော့မလောက်မလောက်ပေါ့အဲ့လိုအခြေအနေလေးရှိရဲ့အခုနောက်ပါဆိုလို့ရှိရင်အစိုးရကလည်းတခြားတခြားအကူအညီပေးမဲ့အဖွဲ့အစည်းတွေကိုဟိုမလာရကန့်သက်ထားလိုက်ကြည့်ရင်မပေးတဲ့ဟာတွေအဲ့လိုကန့်သက်ဟာတွေကန့်သက်ထားတဲ့ဟာတွေရှိရဲ့အချို့လူမှုအဖွဲ့အစည်းတွေ CSO တို့ CBO တို့ဘောလိုကယ် NGO တို့ဆိုပြီးပေးတော့ပေးချင်တယ်ဒါပေမဲ့ CA များတီခွင့်ပြုချက်များအဲ့ဒါတွေအခက်အခဲတွေရှိရဲ့တောက်လျှောက်ဖို့အခက်အခဲတွေရှိလာတဲ့ဟာတွေရှိရဲ့
ဒီသေးတောင်မြို့နယ်မှာရှိတဲ့စစ်ပေးဒုက္ခတွေစခန်းတွေမှာနေရာထိုင်ခင်းအခက်အခဲတွေကြောင့်ကိုယ်စီစဉ်တဲ့ကိုပြင်မာနေထိုင်ရတဲ့စစ်ပေးဒုက္ခတွေလည်းရှိနေတာပါစခန်းတွင်နေထိုင်သူတွေကို WFP ကထောက်ပံ့မှုရှိပေမဲ့စခန်းပြင်မာနေထိုင်သူတွေအတွက်တော့စားနပ်ရိက္ခာထောက်ပံ့မှုမရတဲ့အပြင်အလုပ်ကိုင်ခွင့်လန်းတွေလည်းမရှိတာကြောင့်ဒုက္ခတွေစခန်းတွေမှာနေထိုင်နေသူတွေကစားဝတ်နေရေးပိုခက်ခဲနေကြတယ်လို့ဒုက္ခတွေကပြောပါတယ်လက်ရှိချိန်ထိရခိုင်နဲ့ချင်းပြည်နယ်ပလောဝမြို့နယ်ကစစ်ပေးဒုက္ခတွေစခန်းတွေမှာဒုက္ခတွေ6000ကျော်အထိနေရမပြောင်းနိုင်သေးပဲစားဝတ်နေရေးကျန်းမာရေးပညာရေးစီးပွားရေးစတဲ့အခက်အခဲမျိုးစုံနဲ့ရင်ဆိုင်နေကြရသလိုလက်တလောစစ်ကောင်စီနဲ့အေးအေးဖွဲ့ကြစီးရဲတင်းမာမှုတွေရှိနေတာကြောင့်တိုက်ပွဲတွေထပ်ဖြစ်လာမှာကိုပါစိုးရိမ်နေကြတာလည်းဖြစ်ပါတယ
်ရခိုင်နဲ့ချင်းဘက်စစ်ပေးဒုက္ခတွေရေးပေါ်အကူအညီလိုနေတာကိုကိုဝင်းခံမောင်ပြောပြပေးခဲ့တာပါအခုလိုတောက်ကြညာသတင်းပေးဖို့ချက်အပြီမှာတော့မကြာခင်ပတ်စင်ကဏ္ဍတွေဖြစ်တဲ့မခင်ဖြူသေးပြောပြတဲ့အမျိုးသမီးကန္တာနောက်ကိုအောင်ပြောပြတဲ့သုဒ္ဓဆောင်လေးအမေရိကန်တခွင်းနဲ့ဒေါက်ခင်မျိုးသက်ပြောပြတဲ့သိပ္ပံနဲ့ဤပညာကန္တာတွေလာဖို့ရှိပါသေးတယ်ခင်ဗျာ
။ VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/burmeseviewnews မှာ join လုပ်ပြီးတော့ချိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်သတင်းတွေကိုဖြန့်ချိချိန်နဲ့တပြိုင်နက်တည်းရရှိနိုင်ပါပါ။ VOA Telegram တရားဝင်စာမျက်နှာကပြည့်ရပေးမိဆိုတဲ့နာမည်နဲ့ Glowmark အပြာရောင်အမှတ်လေးပါတာသတိပြုစီစဉ်ပါရရှင်။ပေးတဲ့နဲ့ပြည့်တဲ့တွေအမြန်ဆုံးပေးပို့နိုင်ဖို့အစဉ်စူးစမ်းနေပါတယ်။
မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA American တန်ရဲ့နိုဝင်ဘာလ3ရက်တောက်ကြညပိုင်းရေဒီယိုစီစဉ်တွေကို American နိုင်ငံ Washington DC မြို့တော်ကနေရုပ်သံကပါဆက်ပြီးည10နာရီခန့်တိုက်ထုတ်လွှင့်ပေးနေပါတယ်။မကြာခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ဝက်မှာတော့တောက်ကြနေကြပြောပြနေကြအပတ်စဉ်ကဏ္ဍတွေကအရင်ဆုံးမခင်ဖြူသေးပြောပြတဲ့မြို့သမီးကန္တာနောက်ကိုအောင်ပြောပြတဲ့သုဒ္ဓဆွန်လင် American တခွင်နဲ့လော်ခင်မြို့သက်ပြောပြတဲ့သိပ္ပံနဲ့နိပညာကန္တာတွေနားဆင်ရဖို့ရှိပါတယ်။အခုတော့အမျိုးသမီးကဏ္ဍပထမပါဒုက္ခတဲ့စခန်းကနေဖင်လန်ကအလှမဲ့ပြိုင်ပွဲအထိတက်လှမ်းခဲ့သူရဲ့စိန်ခေါ်မှုကိုပြောပြထားပါတယ်ထိုင်းမြန်မာနယ်စပ်ဒုက္ခတဲ့စခန်းမှာမွေးဖွားကြီးပြင်းခဲ့ပြီးဖင်လန်နိုင်ငံရဲ့2023ခုနှစ်အလှမဲ့ပြိုင်ပွဲစကတင်ဆယ်ဦးစင်းတဲ့အထိနေရာရခဲ့တဲ့မဆန်းမြာဦးကစိန်ခေါ်မှုများခဲ့တဲ့သူ့ရဲ့တွေ့ကြုံကိုပြည်ရဲ့သတင်းဘက်ကပြောပြခဲ့ပြီးဒီတစ်ပတ်မှာတော့နောက်ထပ်အခက်အခဲစင်ခေါ်မှုတွေကိုဆက်ပြောပြမှာပါမက်ကင်ဖြူထွေးပြောပြပေးပါအောင်ခင်ဗျာThere's a path we must choose sometime
Gotta stand up and fight sometime အဲ့တော့ဒီအလှမဲ့ပြိုင်ပွဲကိုဝင်ပြိုင်ဖြစ်တာကရောဘာကြောင့်လဲဒါကကိုငငယ်တည်းကကိုမက်ခဲ့တဲ့အိမ်မက်တစ်ခုအကောင့်ထဲပေါ်တာလား
ပြောရလို့ရှိ It's not a တကယ်တော့ It's not a simple story လို့ပြောရမှာဘာဖြစ်လဲဆိုညီမဝါသနာရှိရတဲ့ငငယ်ကလေးကဝါသနာရှိရဒါမဟုတ်ဒါပေမဲ့အဲ့လိုမျိုးတတိမရှိရဘူးလေဝဒနာတော့ရှိကြဒါမဲ့တတိမရှိရဘူးအဲ့ဒါကြောင့်အဲခုနညီမပြောတယ်လို့မျိုးအရာဟိုစားဒီမှာရောက်ကြတဲ့အကိုကိုကိုအဲ့လိုမျိုးစူးစမ်းရတာပေါ့28နှစ်ဖြစ်အနည်းနဲ့ကြည့်ပြီးတော့မှအကိုကိုကိုအဲ့လိုမျိုးဟိုစား confident ပိုရှိလာအောင်ပို့ကိုကိုကိုတိလာအောင်အရာကိုကိုအဲ့လိုမျိုး invest လုပ်ရတာလေ so 28နှစ်မှအဲတွားပြိုက်ဖို့အဲ့လိုမျိုးနည်းနည်းရဲလာတာလေအဲ့မှာလဲဟိုစားကျမရဲ့ညီမသူ့ရဲ့ support ကြောင့်လဲကျမရဲ့မှာရောက်လာဘာဖြစ်လို့ဆိုညီမငငယ်ကလေးကအဲ့လိုမျိုးအရာဟိုစားတတိရှိရဲ့လူတယောက်မဟုတ်ခဲ့ဘူးလေညီမအရာဟိုစားအရာလဲအရှက်ကြီးရဲ့လေငငယ်ကလေးကအရှက်ကြီးရဲ့အဲ့လဲအရာလဲကြောက်တတ်တယ်လေဘာကိုရဲ့ဟိုစားခြောက်ထူးကြောက်လဲဖြစ်နိုင်ရဲ့လေအဲ့လိုမျိုးကြောက်လူတွေကြောက်တာတော့အဲ့လိုမျိုးလူတွေတိတ်မယုံတာတော့အဲ့ဒါလဲကိုရဲ့personality လာဟုတ်တယ်ဒါမဲ့ also ဒီမရဲ့ငယ်စဉ်ဘဝအဲ့လိုမျိုး experience တွေကြောင့်အဲ့လိုမျိုးပေါ့အထိတ်တွေအများကြီးပေးခဲ့ရတယ်အဲလိလအများကြီးလိလတည်ယူခဲ့ရတယ်ကိုတိလာဖို့ဆိုအများကြီးအဲ့လိုမျိုးစူးစမ်းခဲ့ရတာပေါ့
အခုပြောထားတဲ့ဟာနဲ့တစ်ဆက်သေးပါပဲအဲ့တော့ကိုကသူများတွေလိုပုံမှန်ဘဝမှာဒါဖင်လန်ဆိုဥရောပနိုင်ငံတစ်ခုလीနော်ဒီမွေးမွေးဖွားလာတဲ့ကလေးတွေဆိုတော့ငယ်ခင်ကလေးကသူတို့ကိုသူတို့ယုံကြည်မှုအပြည့်ရှိပြီးသားကိုကကြောက်ဒုက္ခတဲ့စခန်းထဲကနေရောက်လာတာဟုတ်ကျတော့အဲ့လိုမျိုးကိုအားငယ်စိတ်တို့ပါတို့ပေါ့နော်ဟိုဖြစ်တယ်ဆိုတဲ့သဘောမျိုးလို့နားလဲပါတယ်အဲ့လိုအခါတွေမှာဒါကိုဘလို့တွန်းလှန်ပြီးတော့ကြော်ဖြတ်ခဲ့ရတယ
်ပြောရလို့ရှိရင်ညီမရဲ့ experience တကြောက်ညီမအခုချိန်ထိအရှုံးမပေးရလေကိုရဲ့ experience ကိုခံစားခဲ့ရတဲ့ကြုံခဲ့ရတဲ့အရာတွေကိုအဲ့ဒါကိုအဲ့လိုမျိုးဟိုစား experience ခုအနေနဲ့အတုံးချပြီးတော့မှကိုရှေ့ရောက်အောင်ကိုအဲ့လိုမျိုးကိုတွန်းခဲ့တာလေပြီးတော့မှကိုအဲ့လိုမျိုးအရှုံးစိတ်အားငယ်စိတ်တက်တဲ့အချိန်မှာအရှုံးပေးတဲ့အချိန်မှာခုနညီမပြောတယ်လိုမျိုးကိုကဘာဖြစ်လို့ဒီအရာကိုလုပ်နေရလဲကို့အတွက်ဘာဖြစ်လို့ဒီအရာတစ်ခုကအရေးကြီးကြလဲကိုရဲ့ values ကိုကိုပြကြည့်ပြီးတော့မှ oh ကျမအခုလုပ်နေတာ it's not only from me ကျမတက်မဟုတ်ပဲねကျမတခြားလူရဲ့ story သူများတက်လာအောင်ကျမတို့အကြောင်းတွေနိုင်ငံတကာတက်လာအောင်ဒီဖင်လာလူမျိုးတွေတက်လာအောင်အဲ့လိုမျိုးစဉ်းစားပြီးတော့မှအဲ့လိုမျိုးအားရှိလာတယ်လေ so yeah ဒီနိုင်ငံမှာလဲဖင်လာလူမျိုးတွေဆိုလို့ရှိရင်တို့ကမသိသူတို့ကမြန်မာနိုင်ငံဘယ်မှာလဲမြန်မာလူမျိုးတွေဆိုသူတို့ကမသိဘူးလေအခုကျမလည်းပြိုက်ပွဲဝေသွားတဲ့အချိန်မှာလူတွေလည်းပိုတိလာလာပေါ့အော်မြန်မာနိုင်ငံအများအပြားသူတို့ကမသိကြဘူးပေါ့မြန်မာနိုင်ငံဆိုဘယ်မှာလဲဆိုသူတို့ကလည်းမကြားဘူးပေါ့
ဒါတော့အခုအဲ့ဒီလေဝင်ပြိုင်လိုက်ပြီးတော့မှပေါ့နော်မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ကောလက်ရှိဆိုနေတာမြန်မာနိုင်ငံမှာအပိပခါတွေကပို့ပြီးတော့ပြင်းပြင်းထန်ထန်အောင်ပြန်ဖြစ်နေတဲ့အချိန်ဆိုတဲ့ခါကျတော့လေဘလောက်ထိများဒီမြန်မာအရေးကိုဒီဖင်လန်နိုင်ငံအတူတူသိအောင်ဘလောက်ထိလုံနိုင်ခဲ့တယ်လို့ရောထင်လဲ
你妈也你妈咯，怎么人家路易斯嘛带药来了，过夜找我过表表来的，过夜找我过夜后啥不话找哎，你 share 人来的 ，I think it's a 人家有来苦阿比也来哦，对啊。都靠这样的来，第一次你去要来的，弄来的，是不是？过路牛在后边呢，第二条路在嘞，就是也嘞，比如嘞，阿拉没有苦阿呀，不，你妈用的嘞，阿拉没有过也照顾 share 路的 ，it's the same as 过也好像你妈他妈记得压力嘞，阿拉没有路地啊，路来路来的不？
没什么，我是过来的，事业正常不孬的。我打工去开下来，格另个的要路表面所以呢，妈妈不如吃嘛嘞。你打住啊，生意比不开的，我们妈妈比安尼出开下来，个个人都卡在一片呢。再做奶奶吃不了，你个呀都卡在是看的妈妈母一个是罗哩。就阿姑阿妻嘛嘞，但你妈奶奶妈估计，实在阿那边呢，他们那边闹翻，土地皮薄喏，都卡在格另个的路内，伢以为。的出来了，比把的那些个偏来那些的出来，比对嘛呗。哦，说话比较特别厉害，对，就是古拉他们讲表了一下思路线的。哦，那当然你把这游戏来了，都表查那些的喏。就说，第六秒过的前弄啊，中个丫头呗，啊，古去干啦，第六十的嘛嘞，第六九年的时候，第六块卡毛古不六秒看啥嘞，第六转把的六倍精神一片嘞。
这个表扬的是也完美了不过来过来看啥开呀的米巴瑞这么不好闻的米巴瑞这么薄薄瑞哭湿湿的哭不好闻的湿湿的加辣的嘞米巴瑞表达了没有你那气味了吗你哭的是表都表达了没有湿湿辣的嘞说第六没有加我加呀的亲妈你妈说性高皮的不也性高皮的把皮肉是过来嘞看啥开了地也来不了没有说哭的差都也不了没有看啥呀来照片呀来说性高也皮的不地妈说了是说呀说了是说呀都也难看到了呀或者不薄皮的不都啊地妈说了是路来嘛可以路可以是啥是路来嘛，阿拉没有担保，是吧？是耶。So it's very a young thing. 搞不着的，起码我们闽南人嘛，是耶路瑞。比如阿拉没有路亏，我们看啥？看啥呀？哎呀，我心里搞不着。比如啊，苦你妈，地方闽南人嘛，要了看啥呀？的路亏伊，为了便宜伊要公路，比如嘞，看啥开始钱了嘞？
所以过路的闽南人嘛，是耶，没有得米的路哎，没有得米的出的皮包喏，比如这有。姑婆啊，最重要的，不如咩阿比斯卡表姐嘞？
姑姑用钱吧，姑力拿吧，啊，业绩啊，咯，姑姑地婆婆也业绩啊嘞，姑姑地拿的，怎么不多嘞？怎么别样的拿嘞？怎么地婆婆嘛把六七拿嘞，把六七拿嘞？是不是？姑地六是实在少破嘞，不累啊嘞？姑把是十六样嘛嘞？是来地拿不？说也业绩嘞，姑姑姑地婆哦，怎么不多嘞？怎么把皮肉啊带血啊嘞？把脚带血啊嘞？哎，哥哥哥，俺们有看那看那民窟里头不？俺们有reflect 老家嘞。哥也安那车的，哥也教育木的，俺们有好像野赛的，哎，咱们没队伍的，咱们哎的亚瑞老老是哥嘞，不多得了老的。哥也教育木的哥野赛吧，野赛吧，俺那。并阿里没有队友啵，哎哪里表现的？过或者这次过六七的亚瑞没露来边没，谁家没加来呢啵？谁没少来呢？过过来阿里没有，都没有拿来别的了没有？过过来拿来没别话了？过七亚的等人去，过七亚的没打住表面呢？过过阿里没有吃饱了？没有的没有表现的啵？亚一届的过过吃饱，过。少少破也一级啊不，起码罗起码过，起码罗么少少无数了，是不多啊，起码罗那边么少少吧嘛嘞，起码罗过起码少少嘛，哎，你要 take care 喽嘛，起码的岔路嘞，多 take care 喽喽呀嘛嘞，所以说啊，过哎，你要高高木木呢，啥啥呀嘛不？
你妈比有不？那现在嘛嘞，人家也不低啊，每天回来回来回家没多少比，我哪个是比罗的？哦，你妈比给啥白皮皮的吃的不？那俺家我就比奶奶老牛老奶不，把的身上擦了洗嘞，把的老多俺们来先。
哭了，起码或者平安夜我五十八天的，找我们比的来说平安夜还找比要得起的。 ကျွန်တော်ကဟိုစားစစ်မတိုက်ချဘူးဆိုတော့ပညာရေးနဲ့အဲ့လိုမျိုးအပိုင်းမှာစူးစမ်းရမှာပေါ့ကျွန်တော်တို့အဲလူသားရဲ့စူးစမ်းရမှာပေါ့အဲ့ဖက်မှာ and then မိမရဲ့အိမ်မက်ကတော့တင်းကြလို့ရှိရ UM မှာတော့အဲ့လိုမျိုးလှုပ်ချေတာပေါ့အဲ့လိုမျိုးအိမ်မက်တွေရှိတာပေါ့အခုတော့ဟိုစားလိလာနေရဲ့အဲ့လှုပ်ရှားနေတာပေါ့ကိုရှိရဲ့မြို့မှာကိုဟိုစားလူတွေနဲ့အဲ့လိုမျိုးဟိုစား connection တွေလောက်တယ်အဲ့လိုမျိုးပို့ပြီးတော့မှတိလာအောင်တက်လာအောင်တိုးတက်လာအောင်တမင်ကြလို့ရှိကိုပြပေးနိုင်အောင်အဲ့လိုမျိုးကိုအခုဟိုစားကိုအဲ့လိုမျိုး invest လုပ်နေတာပေါ့
ပြီးရေမျိုးသိကဏ္ဍမှာအခုအချိန်ပေးပြီးတော့ပါဝင်နေညနာတွေဖြည့်ချားပေးတဲ့အတွက်ကျေးဇူးများကြီးတင်ပါတယ်မဆွမ်းရဘူ
း
ဒုက္ခတဲ့စခန်းကနေအလှမဲ့ပြိုင်ပွဲအဆင့်ထိတလန်းခဲ့သူရဲ့စိန်ခေါ်မှုမက်ကင်ထရီပြောပြခဲ့တာပါအခုတော့သုဒ္ဓဆောင်ရင်အမေရိကန်တခွင်ကန်တာပါ Green Card ကန်ဆယ်မဲ့ဒုတိယပိုင်းကိုပြောထားပါတယ်အမေရိကန်ရဲ့နှစ်စဉ် Diversity Visa TV အစီအစဉ်ဖြစ်တဲ့ Green Card ကန်ဆယ်မဲ့ရှောက်ပြီးရခဲ့တဲ့မြန်မာကမက်ဆီတင်စင်ဒီထွန်းအမေရိကရောက်လာပြီးဘဝလမ်းကြောင်းရွေးချယ်ခဲ့ပုံကိုကိုအောင်ပြောပြပေးပါအောင်ခင်ဗျာ
ကိုဆိုလို့ရှိရင်ဒါအမေရိကကိုကိုကရောက်လာပြီဆိုတော့ဒီအမေရိကကိုလာမယ်ဆိုပြီးတော့ကိုရွေးချယ်ပြီးတော့လာခဲ့တဲ့အဆုံးဖြတ်ချက်ကဟိုမှန်ကန်တယ်လို့ထင်လား
ညီမအနေနဲ့ကတော့မှန်ကန်တယ်လို့ထင်တယ်ဘာဖြစ်လို့ဆိုညီမကဟိုငငယ်လေးကလည်းအမေရိကကိုလာချင်ပါငငယ်လေးကလည်းအမေရိကမှာနေချင်တယ်အမေရိကမှာကြောင်းကက်ချင်တယ်အမေရိကမှာအလုပ်လုပ်ချင်တယ်ဆိုတော့ကိုစိတ်ကူးရှိခဲ့တာဖြစ်တဲ့အတွက်အမေရိကကိုကိုစိတ်ကူးရတာအတိုင်းအကောင့်ထဲပို့ပြီးလာတာဖြစ်တဲ့အတွက်ဒီမှာနေရမှန်နေလို့ထင်ပါရှင
့်ဒီနေရာမှာတခုမေးချင်တာကအမေရိကကိုလာမယ်ဆိုတဲ့ခါကျတော့ဒါအခုဆိုလို့ရှိရင်အမေရိကမှာကဒီတနက်ပြစ်ခတ်မှုတွေနောက်တစ်ခုကခုနလိုကိုဗစ်ကာလနောက်ပိုင်းမှာဆိုလို့ရှိရင်အာရှသားတွေကိုအဓိကပြစ်မှတ်ထားပြီးတော့တိုက်ခိုက်တာမျိုးတွေအထူးသဖြင့်ဟိုနယူးယောက်မြို့ကြီးတွေမှာဟိုဖြစ်တတ်ပါတယ်အဖြစ်များပါတယ်ဆိုတော့ဟိုအခုအမေရိကကိုကိုယ်တိုင်လာရောမယ်ဆိုတော့ဟိုစိတ်ထဲမှာမစိုးရိမ်ဘူးလား
စိတ်ထဲမှာပေါ့နော်လာမယ်ဆိုတဲ့အချိန်မှာဟိုအမေရိကန်မှာအဆင်ပြေပါမလားပေါ့နော်တခုခုဆိုရင်ဟိုဘယ်လိုများဖြစ်နေမလဲပေါ့စိတ်ပူလာရရှိတယ်ဟိုအဲ့လိုဒါပေမဲ့တကယ်ဟိုပေါ့မလာခင်မှာပေါ့နော်ဒီမှာရှိရဲ့ဟိုအတ္တိလေးကိုလည်းမေးကြည့်ရပေါ့နော်ဘယ်လိုမျိုးလဲပေါ့အဆင်ပြေပါမလားပေါ့မေးကြည့်ရတကယ်ဟိုအမေရိကန်ကိုရောက်လာတဲ့အခါကျတော့ဟိုအရန်ကြီးအဲ့လိုခွဲခြားတာမျိုးပေါ့အေရှားဖုန်းလိုနှိမ်တာမျိုးလို့အဲ့လိုမျိုးကတော့ညီမအရန်တော့မကြုံပါဘူးရှင်ဟုတ်ကဲ့
ဟိုအခုဒါဟိုအမေရိကကိုရောက်တော့နယူးယောက်ကိုရောက်နေတော့အခုဘာလုပ်လို့လဲ
ညီမကဟိုပါပေါ့အခု real estate agent လို့ပါတယ်ဟို new york state ရဲ့ licensed agent ပေါ့နော်ဟို agent ကြီးကိုရောင်းတာငှားတာဝယ်တာပေါ့အဲ့ဒါကိုအကျိုးဆောင်ပေးရအဲ့ဒါကိုလုပ်ပါတယ
်ဆိုတော့အခုဒါဟိုရောက်တာဆိုရင်မေလကရောက်တယ်အခုဒါဟိုအောက်တိုဘာအထိပေါ့နော်ဆိုတော့ဒီ license ကဘယ်တော့ဟိုယူလိုက်တာပါလဲ
โอเค license က New York State license ကညီမကဟိုဟာပေါ့ဒီအခုပြီးခဲ့တဲ့ဖတ်တင်ပါလာ license မျိုးဟိုပါဟိုပေါ့အောက်လာပြီးညီမ license ရအောင်ရေပေါ့နော်ဟုတ်ကဲ့ဟို New York ကိုရောက်ပြီးတော့ဟိုပေါ့ဒီ3လကျော်လောက်ပါလေညီမ license agent ဖြစ်သွားရှင့် license မျိုးအောင်သွားရောပေါ့
အမေရိကကိုမလာခင်မှာအမေရိကရောက်လို့ရှင့်ကိုဘာလုပ်မယ်ဆိုတာမျိုးကြိုပြီးတော့ဟိုစဉ်းစားထားခဲ့လား
စဉ်းစားထားခဲ့တာရှိတယ်အခုဒီဘီပေါက်ပြီးတော့အမေရိကန်ကိုလာရောနေဆိုတဲ့အချိန်မှာပေါ့နော်အမေရိကန်နဲ့ပတ်သက်တဲ့ဟာတွေအကုန်လိုက်ပြီးတော့လေ့လာတယ်ဟိုပြင်ဆင်နေပေါ့ဘို့ဆိုအမေရိကန်ကိုညီမက immigrant နေနေလာမှာဖြစ်တဲ့အတွက်ကိုလည်းခေါင်းမမေ့ချောက်နေနိုင်ဘူးအော်ဒီအမေရိကန်ကိုရောက်တဲ့အခါကျရင်ငါဘာတွေလုပ်မလဲငါဘာတွေတိချားဖို့လုပ်မလဲအမေရိကန်နဲ့ပတ်သက်တဲ့ information တွေညီမလိုက်ပြီးတော့လေ့လာတယ်စာရင်းလိုက်ဖတ်တယ်ပြင်ဆင်နေပေါ့နော်အမေရိကန်ရဲ့ယူနေမှုဘဝတွေအကြောင်းအမေရိကန်အကြောင်းလေ့လာတဲ့စာအုပ်လေးအုပ်ဒီမှာဖတ်တယ်ဒီမှာအဲ့ဒီမှာဟိုမိကရောက်လို့ရှိရင်ငါဘာတွေတိတ်ချချင်လဲငါရောက်တာနေမှာဘာတွေလုပ်ရမလဲကြုံပြီးတော့ပြင်နေနောက်ပြီးတော့အမေရိကရောက်တာနေဟိုအင်ချန်နေပဲလုပ်နေဆိုတဲ့စိတ်ကူးပါလေရှိထားပြီလားအဲ့ဒါကြောင့်မလို့ဒီရောက်တော့လေဟိုဒီ real estate agent အလုပ်ကိုလုပ်ဖြစ်သွားတာရှင
့်ဟိုအင်ချန်မီရောက်တဲ့အလုပ်ကိုဘာကြောင့်ရွေးခဲ့တာလဲ
ညီမက real estate ကိုလုပ်ငန်းမှုပေါ့နော်ဒီအလုပ်ကိုချိန်လေးချိန်တယ်စိတ်လေးဝင်စားတယ်ဘာဖြစ်လဲဆိုတော့ညီမဒီမာလေးကလေ ီ real estate ပဲလုပ်ခဲ့တာဟို2000ကျော်မှာညီမကအင်တာနက်လောကတွေကိုစပြီးတော့ဝင်နေအခုဆိုလို့ရှိရင်ဟိုဒီလုပ်ငန်းလုပ်တတ်က4နှစ်ကျော်ပြီပေါ့နော်ဒီ HMD အလုပ်ပဲညီမဒီမှာလုပ်ခဲ့တာဖြစ်တဲ့အတွက်အမေရိကန်ရောက်တဲ့အခါမှာလည်းဒီလောက်ကိုပဲဆက်လုပ်ဖြစ်တာပါ
အင်ချမ်းမြေလုပ်ငန်းလည်းပေါ့နော်ဟိုကိုကဖြေရမယ်ဆိုတော့ဘယ်လောက်လောက်ကိုကဟိုလေ့လာခဲ့ရလဲဒီဆက်မွေးမဖြေခင
်ဟိုညီမကဟိုတယောက်နဲ့တယောက်ဆက်ဖတ်တဲ့နှုံးနေပေါ့နော်ဟိုမတူဘူးပေါ့နော်ညီမကတော့ဆက်မွေးဖြေဖို့အတွက်ကိုညီမတလခွင့်ပဲဆက်ဖတ်ခဲ့ရတယ်ဟိုတယောက်နဲ့တယောက်ကဆက်မွေးဖြေဖို့ပြင်ဆင်ရတဲ့အချိန်ကိုရဲ့ဆက်ဖတ်အပေါ့နော်ဟိုကိုရဲ့သဘောပေါက်နားလည်တယ်ပေါ့မူတည်ပြီးတော့ပေါ့ဆိုတော့ညီမကတော့တလခွင့်အချိန်ယူပြီးတော့ဆက်ဖတ်တယ်license ဆောင်ဝင်ဖြည့်ရဲအစိုးရရဲ့ဒီဟိုပေါ့ license ဝင်ဖြည့်ရဲဆောင်ဝင်အောင်သွားတယ်ညီမ licensed agent ဖြစ်တယ်ရှင်ဟုတ်ကဲ့
ဟိုပုံမှန်ဆိုရင်ရောဒီလိုဆောင်ဝင်ဖြည့်ဖို့အတွက်ဆိုလို့ရှိရင်ဘယ်လောက်လောက်ဟိုအချိန်ယူရတယ်ဆိုတာမျိုးသိထားပါလဲ
ပုံမှန်ကသူက3လနဲ့6လလောက်စာဖတ်တယ်ဟိုတယောက်နဲ့တယောက်ကတော့မတူဘူးပေါ့နော်အချိန်ပေးနိုင်တာလေဟိုစာလိုက်နိုင်နေပုံမှန်လို့ဒီပြီးတော့အဲ့လိုအချိန်ကကွာသွားတာရှင်ဟိုစာဖတ်တဲ့အချိန်က
ဟိုအားလုံးဒီဟိုကိုဒီစာအုပ်စာရန်နောက်တစ်ခုကဒါဆက်မိုးရဲဖြည့်တယ်ဆိုတော့ရောအားလုံးကုန်ကြစီဘလောက်လောက်ရှိပါလဲ
ဟုတ်ကဲ့ဟိုညီမတို့ကရောညီမက online ကနေပြီးတော့တော့ဒီတင်ငန်းတက်တယ်ပေါ့နော် online ကနေတင်ငန်းတက်တယ်အဲ့ဒါကကျွန်တော်300ဘာလောက်ပေးရတယ်ပြီးတော့အဲ့မှာအဲ့ဒီရဲ့ကျောင်းရဲ့စာမွေးကိုအရင်ဖြည့်ရတယ်ပေါ့အဲ school exam ဆို exam အောင်လာပြီဆိုတော့မှအစိုးရရဲ့ government exam ကိုဖြည့်ရတယ်ဘာလို့ exam တစ်ခုဖြည့်ပြီးတော့မှ license ဖြစ်တာဟိုအစိုးရ exam ကိုဆောင်ပွဲတစ်ခါဖြည့်လို့ရှိရင် $15 ပေးရတယ်ဟုတ်ကဲ့ဟိုပေါ့ကုန်စည်စိတ်ကတော့ညီမနေနေတော့အဲ့လိုပေါ့ဒါညီမကုန်နေတာပေါ့နော်ဟိုတခြားလူတွေကတော့ဘယ်လောက်ကုန်နေညီမလည်းသိချင်မသိဖြစ်ဟုတ်ကဲ့
ဟိုအခုဒီအင်ချမ်းမြေဟိုလုပ်ငန်းပေါ့လုပ်နေတဲ့အခါကျတော့အဆင်ပြေလား
အစင်ကြီးရဲ့အခုညီမကအခုပေါ့နော်ညီမရဲ့ customer တွေထဲမှာဆိုရင်ညီမတွေလည်းရှိတယ်ဟိုနိုင်ငံခြားသားတွေလည်းရှိတယ်ဟိုပေါ့ဘာဖြစ်လဲဆိုညီမကညီမ community မှာလည်းလုပ်တယ်လို့ဒီနိုင်ငံခြားသားတွေပေါ့နော်နိုင်ငံခြား community မှာလည်းညီမအလုပ်လုပ်တယ်အဲ့လိုမျိုးဆိုတော့အခုဆိုရင်ညီမကတော့ဒီညီမ real estate agent လုပ်တယ်ဆိုတော့ဟိုလူပြီးတော့တော်တော်များသိနေပြီရှင်ဟုတ်ကဲ့
ကြေလျှောက်ပြီးတော့ရောဟိုဒီ American Aimbet ဒီ account တွေပေါ်ဖို့အတွက်ကိုဘာတွေဆက်ပြီးတော့လုပ်မယ်ဆိုတာမျိုးစဉ်းစားထားတာရှိပါလဲ
စဉ်းစားထားတာရှိတယ်ညီမရဲ့ American Dream ပေါ့ဟို American Dream ကတော့ဒီမှာ America ကိုအခုရောက်လာပြီ HMB အလုပ်လေဟိုစပလို့เนาะလုပ်နေပြီဆိုတော့ဟိုဒီ America မှာအောင်မြင်တဲ့ Real Estate Agent တယောက်ဖြစ်အောင် Broker တယောက်ဖြစ်အောင်ပေါ့เนาะစူးစမ်းသွားဖို့ညီမ Aimbet ရှိတယ်အဲ့ဒီအတွက်ကိုလည်းညီမအလုပ်တွေပို့ပြီးတော့လုပ်သွားဖို့ရှိပါတယ်ရှင်
ကိုကိုတိုင်းကတော့ green card ကန်ဆယ်မင်းနဲ့အခုဆိုလို့ရှိရင်အမေရိကကိုရောက်လာပြီဆိုတော့နောက်ထပ်ဟိုတခြားလာမဲ့သူတွေလာဖို့ကြိုးစားနေတဲ့သူတွေအတွက်ပေါ့လေဟိုဘလို့သတင်းစကားမျိုးပြန်ပြောချင်ပါလေ
ဟိုလူတိုင်းမှာအမှတ်တည်းရှိရပေါ့နော်စိတ်ကူးတွေရှိရတကယ်လို့အမေရိကကိုလာဖို့စိတ်ကူးရှိရဟိုအချင်းချင်းဆိုလို့ရှိရပေါ့နော် TV2 ကဒီလာတဲ့လာမဲ့ဆိုလို့ရှိရတယ်ရတယ်ပေါ့နော်ဟိုနောက်ပြီးတော့ဒီမှာကိုယ့်ရဲ့ဒီကိုယ့်ရဲ့စိတ်ကူးလေးပေါ့ American Dream ကိုအောက်ထည့်ဖို့ကြိုးစားလာလို့ပြောဆိုပါရှင်
။ဟုတ်ကဲ့အခုလိုအချိန်ပေးပြီးတော့ပြည့်တဲ့အတွက်ကျေးဇူးတင်ပါတယ်ဆင်ပြေ။ဟု
တ်ကျေးဇူးတင်ပါတယ်ဟုတ်ကဲ့ရှင
်။ American မှာနေဖို့ Green Card ကန်ဆယ်မဲ့ပေါက်ခဲ့သူဘဝလမ်းကြောင်းရွေးချယ်ခဲ့ပုံကိုကိုအောင်ပြောပြတဲ့သုဒ္ဓဆောင်တဲ့ American တခွင်မှနားဆင်ကြည့်ရှုခဲ့ရတာပါအခုတော့သိပ္ပံနဲ့နေပညာကဏ္ဍပါရေရှည်တည်တတ်မဲ့စိုက်ပျိုးရေးသဘာဝဝင်ခြင်းကိုပြောထားပါတယ်သီးပင်စားပင်နှစ်ရှည်ခံပင်တွေပါတဲ့အမေဇုန်ကိုစနစ်တကျအကွက်ချစိုက်ပြီးကမ္ဘာမြေရေရှည်ကျန်းမာအောင်လှုပ်ပေးနိုင်တဲ့ပါမာကာချာကောရေရှည်တည်တတ်မဲ့စိုက်ပျိုးသဘာဝဝင်ခြင်းအကြောင်းဇီဝနေပညာရှင်ဒေါ်တန်တန်းစိန်ကိုတောက်ခေမျိုးသက်ကမေးထားပါတယ်ခင်ဗျာ
အခြေတက်ဟိုဥယျာဉ်စိုက်ပြပါတော့နော်။အင်းပေါမတော်ချယ်။အဲ့ဒါလေးနည်းနည်းလား။အင်းစနစ်ကဘယ်ပေါ်မှာအခြေခံလဲဆိုလို့ရှိရင်ကျမတို့ရဲ့ ဒီကဘာကြီးတာအရင်တော့လိုမျိုးပေါ့နော်တောက်တုံးရေတို့တန့်ဆယ်နေရေရဖို့ဆိုတာတော့အများတန်းရနေတဲ့ရေမှာလည်းညဉ့်ညမ်းမှုတွေများလာတယ်ပေါ့နော်အဲ့ဒါတစ်ချက်ရေကျမတို့ကရေနံအခြေခံတဲ့ swine in တွေဟာပြင်းနေကုံဆုံးခံနေပြီဆိုပြီးတော့ ribe ပြောချမှုတွေလည်းလာတယ်ပေါ့အဲ့ရာသီဥတုကလည်းအရင်လိုမဟုတ်တော့ဘူးရေရဲ့ swine in ရဲ့ရာသီဥတုရဲ့ပုံမှာအခြေခံပြီးတော့ကျမတို့ကအရင်တော့လို့နှုံးတိုးတက်လေးကောင်းလေးဆိုတော့စိုက်ပျိုးမြေကိုနှုံးကောင်းအောင်ခိုင်းတဲ့စိုက်ပျိုးမြေစနစ်မျိုးတွေကအစမနေနိုင်တော့ဘူးပေါ့နော်ဒီတော့ဒေရှိတည်ရအောင်ဆိုပြီးတော့အဲ့မှာလုံနေတဲ့လူတွေရဲ့ချမ်းမကြီးသူတို့ရဲ့စွန့်ရင်မြင့်ချင်ကြီးတွေလည်းပါတယ်တစ်ချက်ကကြတော့ကို့မာရဲ့ဟောင်းမျှဝေသုံးဆွဲဆိုတဲ့အချက်တွေကိုအခြေခံပြီးတော့ဩစတြေးလျနိုင်ငံသားနှစ်ယောက်ဖြစ်တဲ့ Bill Morrison နဲ့ David Holcroft တို့ကနေရောဒီပါမာကာဆာဆွန်နီးစနစ်ကိုတီထွင်ခဲ့ပါဆရာမသူကတမဲတဲ့ကိုအများကြီးအထွက်ကောင်းမလုပ်တော့ဘဲနဲ့အမဲဆုံးပေါ့တက်တော်ပင်ခါမျိုးတွေကိုအဲ့လိုဇုံတွေခွဲပြီးတော့စိုက်တယ်နောက်တစ်ခါတီးပင်စားပင်တွေထုံပုတ်ပင်တွေပေါ့နွယ်ပင်တွေနောက်ဥစားပင်မြေကပ်ပင်နောက်ပြီးတော့ရေစုဆောင်နဲ့စနစ်တွေလည်းပါပါသူကအဲ့လိုမျိုးဒီဇိုင်းဆွဲပြီးတော့စိုက်တဲ့ခါမှာဓာတုဥဒုဒံလည်းခံနိုင်လာတယ်နောက်ပြီးတော့ဈေးကွက်ကဲစိန်ခေါ်မှုတွေလည်းခံနိုင်တယ်နောက်တစ်ချိန်နဲ့တစ်ပြိုင်နက်မှာအလုံသမားကိုဖတ်ခြင်းလည်းမရှိတဲ့နီးစနစ်မျိုးပေါ့ဒီနေရာမှာဒီပင်စိုက်နေဆိုတော့ဒီဇိုင်းဆွဲထားတဲ့အတွက် permanent agriculture လို့ဟိုပြည့်ပြန်မယ်ဆိုရင်လည်းရပါတယ
်ဒီ permaculture ရဲ့ဥစ္စာကိုမြန်မာနိုင်ငံမှာဘယ်နေရာတွေမှာတော့တောင်းရင်အဆင်ပြေပါမလဲဆရာ
orchard လို့ခေါ်တဲ့ဥယျာဉ်ခြံသမားတွေပေါ့နော်တရက်ခြံနေခေါ်ပတ်ခြံဒူးရင်ခြံလိမ္မော်ခြံ rubber ခြံသူကတီးခြံတစ်မျိုးတည်းကိုရွယ်တညီတည်းကိုတစ်ချိန်နဲ့စိုက်တဲ့အခါမှာအမဲဆုံးမရှိရဲ့ဂေဟာစနစ်ကမြင်ညွတ်မြတ်တာမှုမရှိဘူးပေါ့နော်သူကအများကြီးတပြိုင်တည်းပေါ်လာတဲ့ဈေးကွက်မှာတက်တနာရှိတယ်ခုစွတ်မဲ့သမားရှားပါမှုတွေရှိတယ်နောက်ပြီးတော့ဈေးကွက်ကမယူဘူးဆိုလို့ရှိရင်သူတို့အခက်အခဲတွေ့ရတယ်ရှိတယ်အဲ့တမျိုးနဲ့စိုက်ထားရင်သူတို့ကအဲ့ကြိုက်တဲ့ပိုးမွားပျော်မွေ့တယ်ပေါ့သူကအမဲဆုံးပေါ့ခုနကပါမာကာချာနီနဲ့ခွနလွှာဥယျာဉ်ကြီးစိုက်တဲ့ခါကျတော့သူကပိုးမွားရဲ့အရေးအတွက်ကလည်းလျော့သွားတော့ထိမ့်ချုပ်ပြီးသားလည်းဖြစ်သွားတယ်နောက်ပြောလဲ home gardening လို့ခေါ်တဲ့ဒီအိမ်ခြံဝဲမှာလည်းဒါကိုအသေးစားပေါ့အမဲဆုံးစိုက်ပျိုးရေးကိုလုပ်မယ်ဆိုလို့ရှင်တော့ပို့ပြီးတင်လျော့ပါတယ်ရှင်
လေယာရီမှာကျတော့ဒီဗမာပြည
်မှာ
လေယာရီကဝင်တော့
လေယာကျတော့ဒီဆန်ဖူလုံကြီးတွေလေယာမျိုးကိုကျမတို့ကအချားနေသုံးဆွဲခွင့်နေရမရှိရခါကျတော့အဲ့လိုပေါမကချာနီစနစ်နဲ့တော့ရှင်အောင်ရှင်ဒါပေမဲ့လေလေယာဆိုရဲဒီဂေဟစနစ်ထဲမှာပဲဆန်တစ်မျိုးတည်းမဟုတ်ဘဲနဲ့ကောက်ငင်းလို့တခြားမျိုးတွေနဲ့စိုက်နေဆိုလို့ရှင်တော့လေဟိုအဆင်ပြေနိုင်ပါတယ်ဒါပေမဲ့ပေါမကချာရဲ့တကယ် basic မှာပါသလိုဒီတက်တော်ပင်တို့ဘာလို့ကတော့ထည့်လို့မရတော့ပါဘူးရှင်။နေရာမှာကြောက်
။သူ့ရဲ့အခြေခံသဘောတရားနှစ်သီးစားတော့သုံးသီးစားတော့စိုက်တဲ့ပုံစံပေါ့နော
်။နှစ်သီးစားသုံးသီးစားတော့လင်းမြေတစ်ခုထဲမှာပဲ first crop second crop third crop ဆိုပြီးတော့ပထမသီးနှံဒုတိယသီးနှံဆိုပြီးတော့ကြတော့အဲ့ဒါသုံးသီးစားပေါ့။ဒီပါမကာချာရဲ့သဘောကကြတော့ဆီမဟိုပေါ့လူနေရင်ကိုဇုံ0လို့သတ်မှတ်ထားတယ်။အဲ့လူဟာစီမံခန့်ဝဲနိုင်တဲ့နေရာမှာတော့ခြေချဂီယူဆိုင်ပြီးဆက်ရတဲ့ပြိုးပင်ဥယျာဉ်လေးရှိနေ။နေတိုင်းရေလောင်းလာနှင်းနှင်းဟင်းရပင်လေးတွေဇုံနှစ်လောက်မှာဆိုလို့ရှိရင်တော့တပတ်မှမှတစ်ခါခူးရောက်နဲ့ကင်မွန်ဂျင်တို့လိုဇပလင်တို့လိုစုပုတ်တို့လိုဟာလေးတွေဂီယူဆိုင်ရမှုနဲ့အဲရေလိုအပ်မှုတွေအဲ့လိုစီမံခန့်ဝဲမှုအောက်မှာထားပြီးတော့သူကဇုံနှစ်မှာအဲ့ဒါထားမယ်ပေါ့နော်။ဇုံ3လောက်မှာစွိတ်ဆံမွေးတာတို့ free crop လို့ခေါ်တဲ့ဒီပဲပြောင်းနှမ်းဝါလေးပါလေးထည့်မယ်ပေါ့ဆရာမ။အခုဆိုလို့ရှိရင်ကျမတို့ကြေးလက်တွေမှာချင်းနဲ့ပတ်သက်ပြီးတော့အခက်အခဲတွေရှိရဲ့ဈေးကြီးလည်းကြီးနေတော့ချင်းဆိုင်ခင်းတွေလည်းထည့်ပါလေ။နောက်လူနဲ့အဝေးဆုံးမှာတောပင်တွေပေါ့။တစ်ခါပြင်းသွားပြီးတော့ကြည့်ရမလို့ကင်းတဲ့ရွက်တွေလောက် view site မှုနေတဲ့ဟာလေးကိုကြတော့ကျမတို့ဇုံ9ပေါ့နော်အပြင်မှာထားလိုက်တယ်ထားလိုက်ခြင်းအပြင်ဒီလေသမားဟာသူစီမံခန့်ခွဲရတဲ့အပိုင်းကနေတယ်သူ့မှာဒေဟာစနစ်ကအနေနဲ့အရလည်းမျှတာမှုရှိသွားတာပေါ့ဆရာမပြီးတော့လေတစ်ချိန်နဲ့တစ်ပြိုင်နဲ့မှာဝင်ဝင်မဝင်ပြီမဲ့တခုချင်းစီရနေပြီးတော့အလှည့်ချောင်းဝင်နေတယ်သူ့မှာလည်းအလျက်ဖို့နောက်ဘလို့သမားတွေရှားတာလည်းမဖြစ်တော့နောက်ဟိုဈေးကွက်ကလည်းတစ်ပြိုင်နဲ့တည်းမပေါ်တဲ့အတွက်သူကဒီအမောင်းမြင့်ထုတ်ကုန်နေလေအိမ်မှာပေါ့နော်။ဥမာရတိပေါ်ရဲဆိုရင်တရက်ပြင်လုံးမယ်။တရက်တိတက်တက်လုံးမယ်။အဲအဲ့လိုမျိုးတွေလည်းသူလုပ်ဖို့အချိန်ရသွားတဲ့အတွက်သူ့မှာဆိုရင်ဟိုတစ်နှစ်အတွင်းမှာဆိုလို့ရှိရင်သူကဒီဇိမ့်ဇိမ့်ဝင်နေတဲ့ပုံစံမျိုးဖြစ်ပါလိမ့်ရှင်
။ဆိုတော့မြန်မာနိုင်ငံမှာဒါကိုလက်တွေ့ကျင့်သုံးတဲ့နေရာများရှိနေတယ
်။ညာတော့အဖြစ်တော့မြန်မာနိုင်ငံမှာဒီစနစ်ကိုတော့အခုလူငယ်လေးတွေကပိုစိတ်ဝင်စားတဲ့ဆရာမ။ဟိုလူကြီးတွေကကြတော့ညီဝဲတယ် ฉันเช่นเนี่ยงกดูเลยฉันก็เลยบอกเสียมาไอ้มาเป็นสันโรคมปีเลยพี่ว่าไอ้ตัวว่าเป้าเป็นไอ้คบกันได้ไลน์สวยเลยพี่ว่าเป้าเป็นไอ้เว้ยพี่ว่าจะเมย์ได้ใส่ได้ใส่เป้านี่มีลูกดีอะปุ๊บสิวันซ่าเลยยาตัวพี่เองเลยมองจะให้เจอไลน์เมย์ให้ฉันเจอไลน์เมย์จะเมย์ได้ใส่ได้ปุ๊บฉันมีตัวใส่จามยาเลยไอ้ที่กี่ฮันสันนี่ก็จะรอตัวที่ขนาดยังไม่เชื่อไอ้เชียงมาตัวตัวมีอะไรอะไรดีเดียไปใส่เดียวกูฉันเลยดีเดียไปสุดเดียมาจ่ายปุ๊บจ่ายตัวเสียพี่เมย์เออปีโลเชนไอ้ตัวนี้ลูกได้ใจในไล่ลงไม่ปีนปีอุปสีกว่าปูไม่สวยปงจันมีอุ้ยไปเนี่ยมันยังมาเราช่วยยามยาวอะไรเสีย
ทีลูกได้ทำปีป้ามาเขาใช้ได้ทำพิ้วทองเป็นยาวนะเสีย
แค่ชาโร่แต่บางวันเนี้ยสมมาลาบัติการโร่ที่ทำใจเด็กปูมาเรียกแทนให้มาชี้เจ็ดตัวตัวสีเนี่ยนับหลายสีเป็นชาแดงชามาเอ็นเซกูตัวต้นไหนเนี่ยเป็นลีใช่ยามเนี่ยสวยที่มีอุ้ยสีลาบอสนับผ่านชาโร่ตูเล่ถั่วกูเล่ถั่วสูยอสิกว่าการเชิงคนเนี่ยจะเราเลยตูรู้ดีถ้าโซลูชันในตรงนี้ใช่เนาะอารู้ดีเจ้าหน้าไม่สวยอยู่ดีเลยเช็ดลายปอนเอาไปเลยจะดีอุดตาเจ้าเลยลายขาจะเราจะมารู้ที่กูยังเชนเนี่ยมาไมโครไคลเมทลูกคนที่เงยสารีพันดิ้งหน่อยกูไปตูเสกวันจ้าลายใช่ไ
หมแล้วแต่ตอนนั้นเสียงพี่จะจะเนี่ยเลยที่ตอนนี้ประเทศไทยเนี่ยมีปัญหากันอะไรที่มาเลยยันอะไรไปเลยน่าจะเป็นมาที่สมยา
တီတဲ့မဲ့စိုက်ပျိုးတဘာဝဝင်းကျင်အကြောင်းဒေါက်ခင်မျိုးသက်သိပ်ပန်တဲ့နေပြကနာဆင်ကြည့်ရှုခဲ့ရတာပါအခုလိုပတ်စင်ကဏ္ဍတွေအပြီးမှာတော့ VOA American သံရဲ့တောက်ကြညာအစီအစဉ်နဲ့ဆုံးမသက်ခင်နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမြတ်မုံတလှည့်ပြောပြပေးပါအောင်ခင်ဗျာ
အရှေ့လေပိုင်းနေသားမှရနေတဲ့ American နိုင်ငံသားရဲ့ဝင်ကြီး Anthony Blinken ဟာ Israel ခေါင်းဆောင်တွေနဲ့ဒီကနေ့တွေ့ဆုံခဲ့ပြီးတော့ဂါဇာဒေသတွေကအရက်သားတွေမထိခိုက်အောင်ကာကွယ်ရမယ်လို့ပြောကြားခဲ့ပါတယ်အောက်တိုဘာ9ရက်နေ့ကအဖြစ်မျိုးထပ်ဖြစ်အောင်အစ္စရေးတို့ကာကွယ်တဲ့နေမှာဘလို့ကုံဇန်နဲ့ကာကွယ်တယ်လဲဆိုတာအရေးကြီးတယ်လို့ဝင်ကြီးဘလင်ကင်ကအစ္စရေးသမ္မတနဲ့တွေ့ဆုံပြောခဲ့တာပါ။ဟာမတ်တိုက်ခိုက်တိုက်ခိုက်မှုမှာကြားညံ့နေတဲ့အရသားတွေကိုကာကွယ်ဖို့တိတ်အရေးကြီးတဲ့အကြောင်းတခါဒီအောက်တိုဘာ9ရက်တိုက်ခိုက်မှုနဲ့လုံးဝမဆိုင်တဲ့အရသားတွေအခုအညီအလွန်လိုအပ်တဲ့သူတွေကိုအတက်နိုင်ဆုံးကာကွယ်ကူညီဖို့အရေးတဲ့အကြောင်းဝင်ကြီးဘလင်ကင်ကပြောကြားခဲ့တာဖြစ်ပါတယ်။ဟာမတ်စစ်သွေးကြောအဖွဲ့ကိုတိုက်တဲ့အစ္စရေးအတွက်ဒူညီဒေါ်လာ 14.5 ဘီလီယံထောက်ပံ့မဲ့အဆိုပြုချက်ကိုအမေရိကန်လွှတ်တော်မှကြာသာရေးတွေကအတည်ပြုပါတယ်။မြေအသုံးစိတ်ထဲမှာဘိုင်ဒန်ဆိုရတောင်းတဲ့ယူကရိန်းနဲ့ထိုင်ဝမ်အတွက်စေထောက်ပံ့ကူညီစိတ်မပါတဲ့အတွက်တမရဘိုင်ဒန်ကတော့ဗီဒီယိုသုံးပယ်ချမယ်ဆိုပြီးပြောထားပါတယ်။အစ္စရေးအတွက်တည်ထန့်စေကူညီပေးမဲ့မူကြမ်းကို Republican လွှတ်တော်အများစုလွှမ်းမိုးထားတဲ့အောက်လွှတ်တော်မှထောက်ခံမဲ့226မဲ၊ကန့်ကွက်မဲ့196မဲနဲ့အတည်ပြုခဲ့တာဖြစ်ပါတယ်။အမနင်္ဂမာရောဒီအရှိတ်ပိုင်းအရှိတ်တောင်ပိုင်းဒေသတွေမှာ26ရက်နေတာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်အိုးအိမ်ဆွန့်ထွက်ပြေးနေရသူ1000ခွဲကျော်တိုးလာတယ်လို့ကုလသမဂ္ဂကပြောကြားပါရယ်မြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေပြည်သူ့ကာကွယ်ရေးတပ်တွေကြားမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ရှမ်းပြည်နယ်မြောက်ပိုင်းပဲခူးတိုင်းအရှိတ်ပိုင်းနဲ့ကရင်ပြည်မှာနိုဝင်ဘာ2ရက်နေ့အထိပြည်ရင်းဒုက္ခတွေတဲ့15,900လောက်တိုးလာတယ်လို့လူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂညှိနှိုင်းရေးမှူးချုပ် UN OCHA ကထုတ်ပြန်ထားပါရယ်ရှင်
ကျေးဇူးပါမဆူမြတ်မွန်ရေအခုလိုသတင်းအချင်းချုပ်ပြီးမှာတော့ VO ရဲ့တောက်ကြရအစီအစဉ်တွေဒီမှာပဲပြန်လာပါပြီဒီညအစီအစဉ်မှုကကိုရရန်နိုင်ပါစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Patrick Dia နဲ့ Tian Wan တို့ဖြစ်ပါတယ်ဒီညမှာတော့ကျွန်တော်ဝင်းမင်းပါ VO ကိုအခုလိုအဆင်ပြေရှုပေးခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်သောတာရှင်များလည်းကွာမြန်မာပြည်ပြည်သားအားလုံးဘေးပြာဝေးကွာလို့လွတ်ဆန္ဒပြုဝါရှင်လန်းချမ်းမြေ့ပါစေပေါင်ကောင်းလည်းအိဆက်အနိုင်ဦးနိုင်တဲ့ညဖြစ်ကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.
Welcome to the Voice of America in Burmese.